Welcome to the Voice of America in Burmese.
Washington Bureau, VOA America, Zangani, Coronavirus kusap tian pa mu tai che pho chou sa mu sai ban de khu phin ne nangan twen belo pong san ne toa la ra myo phit phit nakhong si ma tat ma ne ya si kan tat ma che ko american kusap yo ga ka gwe yin ne thin chou ye bo thana cdc ga taw chan ne nyan ne ma thauk pyan lai ba de di kan tat che a mai ha american shi ban san lo chin tanin la ne ya ta kaung ya ma sa pyan ma phit ba de di kan tat mu ya belo yin a myo sa ne phit phit american nangan ko la yauk du re da ma mho nangan twen khi toa du re twe yin a twen ne အဲ့တဲ့ အဆင့် လောက်ချင်တွေမှာ နှာခေါင်း စီး တက်ဖို့ လိုအပ်တယ်လို့ နိုင်ငံ တွင်း ခီးတွားလာတဲ့ ဗုဒ္ဓယုံတွေ အဝေးပြေး ခိတ်လို့ နေရာတွေ အားလုံးမှာလည်း နှာခေါင်း စီး တက်ဆင်ဖို့ လိုအပ်ပါတယ် American တိုင်းဦး ပို့ဆောင်ရေး စနစ် တစ်ခုလုံးမှာ နှာခေါင်း စီး တက်ဆင်တာကို လိုအပ်ချက်တည်း အနေနဲ့ ပြတ်ထန်းတာဟာ American နိုင်ငံသား အားလုံးကို အကာအကွယ်ပေးဖို့ ဖြစ်တယ်လို့ ဒီကံရောဂါကာလ အတွင်းမှာတော့ စိတ်ချလက်ချက် ခီးတန်းပြီးတွားနိုင်ပြီ လို့ ယုံကြည်မှု ရှိလာစေဖို့ ဖြစ်ကြောင်းလဲ ကြေညာချက်မှာ ဖော်ပြပါတယ် Coronavirus ကာယောဂါ ဆရာ စောင့်ကြည့် လေ့လာနေတဲ့ John Hopkins တက်ကတူစစ်တမ်းအရာစနေနေ့မှာပဲကမ္ဘာတစ်လွှာဒီယောဂါအကူးဆက်ခံရသူကတရက်26ရှိသွားပြီဖြစ်ပါတယ်အမေရိကန်ကကူးဆက်သူ26တန်းနီးပါးနဲ့အများဆုံးဖြစ်ပြီးအိန္ဒိယက73နီးပါးနဲ့ဒုတိယအများဆုံးဖြစ်တယ်လို့ဘရာဇီးကကူးဆက်သူ6တန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ကိုဗစ်19ကူးဆက်သူ7တိုးလာနေတယ်လို့ကူးဆက်ဉာဏ်ဗီဇာပြောင်းပို့တဲ့အန်တရာယ်ပါချိနေတဲ့အတွက် နိုင်ငံတချို့ကခီးတွားကန့်တတ်မှုအသစ်တွေကိုချမှတ်လာကြပါတယ်။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှအပကျန်နိုင်ငံအားလုံးနိုင်ငံတွင်းအဝန်ထွက်မလုပ်ဖို့အတွက်ပြင်သစ်နိုင်ငံကတားမြစ်လိုက်ပါတယ်။ဒီကန့်တတ်ချက်မူဝါဒအသစ်ကိုတနင်္ဂနွေနေ့မှာစတင်မှာဖြစ်ပြီးEU ဖွဲ့ဝင်နိုင်ငံတွေကလည်းလာမယ့်သူတွေအတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကင်းကြောင်းအထောက်အထားပြဖို့လိုအပ်မှာ အဲ့ဒီနိုင်ငံတွေမှာရောက်နေတဲ့ဂျာမနီနိုင်ငံသားတွေကိုတော့ဆေးစစ်ပြီးပိုးမရှိမှလက်ခံမှာဖြစ်ပါတယ်ဒီခီးသွားစန့်တက်ချက်အစ်စ်ကိုဂျာမနီနိုင်ငံကတောက်ကြနေညကကောင်ရံမှာစတင်ခဲ့တာပါအခုတွေ့နေရတဲ့ဗီဇာပြောင်းပိုးမျိုးသစ်တွေဟာကူးစက်မှုနဲ့ပြန်ပွားမှုပိုးပြီးမြန်ဆန်တာတွေ့ရတဲ့အတွက်ဆေးရုံတွေမှာမနိုင်မနှင်းဖြစ်ပြီးကျန်းမာရေးစနစ်ထိခိုက်မှာကိုတာဝန်ရှိသူတွေစိုးရိမ်လာကြတာကြောင့်အခုလိုခီးသွားစန့်တက်မှုအစ်စ်တွေကိုထုတ်ပြန်လာကြတာပါ COVID-19 ကာဝယ်ဆေးရုံနဲ့လိုအပ်တဲ့ပစ္စည်းတွေကိုလွတ်လွတ်လပ်လပ်တည်ယူပို့ဆောင်ခွင့်ပေးချဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေမှာပန်ကြားလိုက်ပါတယ
် Let's say it's not helpful to have any country at this stage put in export bans or barriers that will not allow for
the free ဆေးစစ်တမ်းတွေနဲ့တခြားဆေးတွေတည်ယူပို့ဆောင်ရမှာပြည်ပင်မှုတွေဒါမှမဟုတ်အတားဆေးတွေဖြစ်အောင်ဘယ်နိုင်ငံကပဲလုပ်လို့ဒါဟာကမ္ဘာ့နိုင်ငံအလုံးဆေးအတွက်လက်လန်းမှီစေရမှာအထောက်အကူမဖြစ်ဘူးလို့ WHO ဒုတိယအကြီးအကဲမာရီအန်ဂျလာဆိုင်မာကပြောသွားတာပါ EU ဥရောပသမဂ္ဂက COVID-19 ကာဝယ်ဆေးတင်ပို့မှုဆိုင်ရာထိန်းချုပ်မှုတွေလှုပ်လာတာကိုတောက်ပြန်တဲ့အနေနဲ့ WHO ကပြောကြားလိုက်တာပါကိုယ်နိုင်ငံသားတွေအတွက်ကိုယ်ကာဝယ်ဖို့ဦးစားပေးရမှာဖြစ်ပြီးလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကြောင့်အခုလိုလှုပ်ဆောင်ရတာဖြစ်ကြောင်းဥရောပကော်မရှင်ကပြောကြားခဲ့ပြီးကာဝယ်ဆေးတင်ပို့မှုဆိုင်ရာတမ်းမြစ်ချက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်WHO ကြီးကတက်ဒရစ်ဂေဘရီယယ်စ်ကလည်းကာဝယ်ဆေးနဲ့ပတ်သက်ပြီးကိုယ်နိုင်ငံအတွက်ပဲကိုမကြည့်ကြဘူးပန်ကြားထားတာပါဒီလိုထိန်းချုပ်တားမြစ်မှုကဗြိတိန်အမေရိကန်ကနေဒါနဲ့ဩစတြေးလျအပါအဝင်နိုင်ငံပေါင်း100လောက်ကိုတက်ရောက်ဆင်မှာဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်တာဟာတိတ်ကိုစိုးရိမ်စရာကောင်းတယ်လို့ဆေးတွေနဲ့ကာဝယ်ဆေးအတွက်ကမ္ဘာတစ်ဝှမ်းကတင်ပို့မှာဖြစ်စီပြီးရရှိဖို့လိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်အတွက်နောက်ထပ်နှိမ့်နိုင်မှုအစ်စ်တွေပါဝင်သူအပြောင်းအလဲလုပ်တာတွေကိုလက်ခံမှာမဟုတ်ကြောင်းအီရန်နိုင်ငံကြီးဝန်ကြီးဌာနကစနေနေ့မှာပြောဆိုလိုက်ပါတယ်နောက်ထပ်ဆွေးနွေးနှိမ့်နိုင်မှုတွေလုပ်မယ်ဆိုရင်ဆော်ဒီအာရေဗျနိုင်ငံပါပါဝင်တဲ့နယ်လို့ကျင်းသစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြံနေမှာပြောကြားခဲ့တဲ့နောက်အခုလိုအီရန်ဘက်ကပြောကြားလိုက်တာပါဒီနျူကလ িয়ার သဘောတူညီချက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ်1.3တင်နဲ့အတူပြုတ်ပေးထားတဲ့ နိုင်ငံတကာသဘောတူညီချက်တစ်ခုဖြစ်ပြီးပါဝင်သူဖြစ်စေဤနိုင်ငံအသစ်ဖြစ်စေထပ်ပြီးမလုံဆောင်ရဘူးဆိုတာရှင်းနေတယ်လို့ဒါဟာအပြောင်းလဲလုပ်လို့မရကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဆာဟီခါတစ်စီဒါရဲ့ပြောကြားချက်ကိုနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ2018မှာသမ္မတဖြစ်တဲ့ဒေါ်နယ်ထရန့်ကဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးအီရန်ပေါ်မှာစီးပွားရေးကန့်ကွက်မှုတွေပြန်ပြီးချမှတ်ခဲ့တဲ့နောက်ပိုင်းအီရန်ကသဘောတူညီချက်ပေါ်ယူရေနီယံတန့်စင်မှုပမာဏသတ်မှတ်ချက်ကိုစပြီးချိုးဖောက်ခဲ့တာဖြစ်ပါတယ်။သမ္မတသစ်ဂျိုးဘိုင်ဒန်အဆိုအရကဒီသဘောတူညီချက်မှာအမေရိကန်ပြန်ပြီးပါဝင်မှာဖြစ်ကြောင်းပြောကြားခဲ့ပေမယ့်အီရန်ဘက်ကသတ်မှတ်ချက်တွေအတိုင်းအပြည့်အဝပြန်ပြီးလုံးမပါမှာဖြစ်ကြောင်းပြောတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 1.13ည540 kHz 0.13ည551 kHz 5805နဲ့590 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရမထွန်ပါမြန်မာနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ349ရောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း34,000နီးပါးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ကြောင့်သေဆုံးသူက10ဦးထွက်လာလို့သေဆုံးသူစုစုပေါင်းက3,125ရောက်ရှိပြီဖြစ်ပါတယ်။ဇန်နဝါရီလ30ရက်နေ့အတွင်းတက္ကသိုလ်နမူနာပေါင်း16,000ကျော်စစ်ဆေးခဲ့တာဖြစ်ပါတယ်။မလာနောက်ပိုင်းကစားလို့ဒီကနေ့ထိစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်းက33,900ကျော်ရှိပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးမှာအရေးကြီးတဲ့ကာကွယ်ဆေးထိုးနှံမှုတွေကိုဆက်လက်ပြုလုပ်နေပြီးမနေ့ဇန်နဝါရီလ30ရက်နေ့စီးရင်တွေအရမြို့သားလွတ်တော်ကိုယ်စားလှယ်ဓမ္မရတပြည်သူလွတ်တော်ကိုယ်စားလှယ်နဲ့ဓမ္မရတမြို့သားလွတ်တော်ကိုယ်စားလှယ်စစ်စုပေါင်း314ယောက်ကို COVID ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မနေ့ကကိုဗစ်ကာကွယ်ဆေးထိုးနှံခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေနဲ့စီနာဝန်ထမ်းရေအတွက်ကတော့11,000ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်ခင်ဗျ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပေါ်တဲ့ဇင်းမြစ်ကိုစုံစမ်းစစ်ဆေးနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့ကကိုဗစ် -19 လူနာတွေကိုပထမဆုံးကုသပေးခဲ့တဲ့ဝူဟန်မြို့ကဆေးရုံနောက်တရုံကိုစနစ်တီးကသွားရောက်ခဲ့ပါတယ်။ WHO ကိုယ်စားလှယ်အဖွဲ့သွားရောက်ခဲ့တဲ့ဝူဟန်ကျင်းရင်တန်ဆေးရုံကအဲ့ဒီအချိန်ကဘာမှမသိသေးတဲ့ဗိုင်းရပ်စ်တန်ခံစားခဲ့ရတဲ့လူနာတွေကိုပူးပြပြရင်ဆိုင်ကုသပေးခဲ့တဲ့ဆေးရုံတစ်ခုဖြစ်တယ်လို့ကိုဗစ် -19 ရောဂါပြန့်နှံ့မှုရာဇဝင်မှာအရေးပါတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဆေးရုံကနေကြားရတဲ့စကားတွေကကျွန်တော်တို့စီကအသေးအတန်လူနာတွေကိုကုသပေးတဲ့ဆရာဝန်တွေပြောတဲ့စကားတွေနဲ့သိကွာချမှုမရှိဘူးလို့ဆေးရုံကနေပြန်လာပြီး Dutch လူမျိုး Virus ရောဂါပိုးဆိုင်ရာကျွမ်းကျင်ပညာရှင် Mario Goodman က Twitter မှာရေးပါတယ်။ WHO ကိုယ်စားလှယ်အဖွဲ့အနေနဲ့ဟူမန်မျိုးရင်းကဆေးရုံတွေကိုတွားရောက်မှာဖြစ်တယ်လို့ပထမဆုံးရောဂါဖြစ်ပွားမှုတွေနဲ့ဆက်ဆက်နေတဲ့ဟော်နန်ပင်လယ်ဆာဆေးလိုနေရာတွေကိုတွားရောက်မှာဖြစ်တယ်လို့လည်းကြေညာထားပါတယ်။ရောဂါပိုးရဲ့ဇင်းမြစ်ကိုသိရှိနိုင်ရေးသိပ္ပံဆိုင်ရာတွေ့ရှိချက်တွေအပေါ်အခြေခံတဲ့ယူဆချက်တွေတော်တော်များများရရှိတာပြီးဖြစ်ကြောင်းလည်း WHO ကတူတာမှရေးသားထားပါတယ်။ဒါပေမဲ့ယောဂစတင်ဖြစ်ပွားရာနေရာကိုတစ်ချိန်သွားရောက်စစ်ဆေးရုံနဲ့ယောဂဆွေးမြေကိုအတိအပြည့်ပြောကြားနိုင်ပွဲမရှိဘူးလို့လည်း AFP သတင်းကပြောပါတယ်ခင်ဗျ။လူမျိုးရေးတရားမျှတမှုကိုတောင်းဆိုနေတဲ့ Black Lives Matter BLM လှုပ်ရှားမှုကိုငြိမ်းချမ်းရေးနိုဘယ်ဆုရှင်ပြင်ဖို့အစိုးပြုထားတယ်လို့နော်ဝေပါလီမန်အမတ်တခုကပြောပါရတယ်။2013ခုနှစ်မှာစတင်ခဲ့တဲ့ Black Lives Matter လူမျိုးရေးရဲ့အသက်လည်းအရေးကြီးပါတယ်ဆိုတဲ့လှုပ်ရှားမှုကပြည်ရတဲ့နှစ်မီလာက American လူမျိုးမျိုးသား George Floyd လူမျိုးရေးလက်ထက်အသက်ဆုံးရှုံးရပြီးတဲ့နောက်မှာပိုပြီးအချိန်မြင့်တက်လာခဲ့တာဖြစ်ပါတယ်။အသက်ရှူလို့မရဘူးလို့အော်နေတဲ့ကြားကလူဖြူရဲအရာရှိကလူမဲအမျိုးသား flight ရဲ့ go အပေါ်10မိနစ်ကြာဒူးထောက်ဖမ်းဆီးထားပြီးတဲ့နောက် flight တည်ဆုံသွားခဲ့ရတာဖြစ်ပါတယ်။အဲ့ဒီဖြစ်ကအမေရိကန်နိုင်ငံတော် Black Lives Matter လို့ခေါ်တဲ့ဆန္ဒပြပွဲတွေကိုအချိန်မြင့်တက်သွားစေတယ်လို့ကမ္ဘာအနှံ့လဲပြန့်နှံ့သွားတာဖြစ်ပါတယ်။ BLM လှုပ်ရှားမှုကလူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာကြောင်းပြန်လှုပ်ရှားမှုကိုနိုဘယ်ကြီးကြီးစုအတွက်အဆိုပြုထားသူ Norway Socialist အမတ် Peter ID က AFP ကိုပြောပါတယ်။ဒီလှုပ်ရှားမှုကနိုင်ငံပေါင်းစုံကိုပြန်သွားခဲ့တယ်လို့လူမျိုးရေးမပြတ်မတဖြစ်မှုကိုတိုက်ဖျက်ရေးလူတွေတတိပြုမိလောင်အရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်လာတယ်လို့လည်းသူကပြောပါတယ်။ Norway Socialist ရရှိသူတွေကိုအော်တိုဘာလကစတင်ပြီးကြေညာမှဖြစ်ပါတယ်။မနေ့ကနိုဘယ်ကြီးကြီးစုကိုကမ္ဘာစားနပ်ရေးကအစီအစဉ် WFP ကစကူးရရှိခဲ့ပါတယ်ခင်ဗျ။ ဆိုရှယ်မီဒီယာတွေအနေနဲ့လူမျိုးရေးခွဲခြားမှုကိုတိုက်ဖျက်ရေးပိုပြီးအထောက်ကျပံပေးဖို့English Premier League ကတိုက်တွန်းလိုက်ပါတယ်။ Premier League ဘောလုံးသမားတွေဖြစ်တဲ့ Manchester United ကစားသမား Isaac Dunsavé နဲ့ Anthony Martial, West Brom အသင်းက Romain Sawyers တို့ဒီတစ်ပတ်ထဲ online ကနေလူမျိုးရေးခွဲခြားတဲ့ရေးသားချက်တွေနဲ့စော်ကားတိုက်ခိုက်ခံရပြီးမှအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ Romain Sawyers ကိုလူမျိုးရေးခွဲခြားတဲ့ message တွေရောက်လာပြီးတဲ့နောက်မှာ West Brom ဘောလုံးကလပ်ကရေတပ်ဖွဲ့ကိုတိုင်ကြားခဲ့ပါတယ်။အဲဒီဘက်မှာWest Brom က Man City ကို9ဂိုးမရှိနဲ့ရှုံးနေကြတာဖြစ်ပါတယ်။ Man United ဘောလုံးကစားသမားတို့ကလည်းဘူတူးနေကမမျှော်လင့်ပဲဇီယားအဆုံးက Sheffield United ကိုရှုံးနေခဲ့ပြီးတဲ့နောက်မှာလူမျိုးရေးခွဲခြားမှုအရေးသားတွေနဲ့ထုံးနဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ကစားသမားတွေပေါ်လူမျိုးရေးခွဲခြားစော်ကားမှုတွေကိုဒီတစ်ပတ်ထဲတွေ့မြင်ရတာကထိတ်လန့်တလို့စရာဖြစ်ကြောင်းနဲ့ online ကနေအမုန်းတရားတွေဖြန့်ဖြူးနေတာတွေကိုတိုက်ဖျက်ဖို့ကPremier League ရဲ့ဦးစားပေးလုပ်ရမယ့်လုပ်ငန်းတာဝန်လို့ Premier League အမှုဆောင်အရာရှိချုပ် Richard Masters ကတောက်ကြနေကပြောပါတယ်။ Premier League အနေနဲ့လူမှုမီဒီယာကုမ္ပဏီတွေနဲ့ပုံမှန်ဆွေးနွေးနေပြီးသူတို့ရဲ့ Social Media Platform တွေပေါ်ကလူမျိုးရေးခွဲခြားမှုတွေကိုပိုပြီးအရေးယူတိုက်ဖျက်ပေးဖို့တွန်းအားပေးနေရကြောင်းလည်း Richard Masters ကပြောပါတယ်။ West Brom ကစားသမား Romain Sawyers ကိုလူမျိုးရေးခွဲခြားတိုက်ခိုက်တာက Man City ရရှိသွားတဲ့တတိယဂိုးမှာသူမှလုံးမိတာကြောင့်ဖြစ်ပေါ်ရပါတယ်။ West Brom team manager Sam Allardyce ကတော့အခုလိုစောကားတိုက်ခိုက်သူတွေတော်ဝင်ခံလာနိုင်အောင်ဘယ်လိုအဖြစ်ပြေးနိုင်မလဲဆိုတဲ့အပေါ်မှာမေးခွန်းထုတ်လိုက်ပါတယ်။ Manchester United အသင်းကတော့သူတို့ကစားသမားနှစ်ဦးကိုလူမျိုးခွဲခြားစောကားသူတွေဟာအုံနောက်မရှိတဲ့ငတုံးကားတွေဆိုပြီးဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျ။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
စင်ကြောဝင်းမေပါဖွဲ့စည်းပုံအခြေခံဥပဒေတွေကိုလိုက်နာမှုမရှိတဲ့အခါဖျက်သိမ်းခဲ့ရတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တာဟာသင်တန်းမှာသုံးတာသာဖြစ်ပြီးတကယ်လက်တွေ့မှာတော့ကာကွယ်သွားမှာဖြစ်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကစနေနေ့မှာဖြေရှင်းချက်ထုတ်ပြန်လိုက်တာကတက်မတော်ရဲ့အဓိကမူဝါဒကိုသိကြအောင်နဲ့နိုင်ငံရေးအရာထိတ်ကြိုက်ပြဖို့နဲလာတဲ့လမ်းစသဘောဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ MIPS မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးက
ကျွန်တော်တို့ကာကွယ်ရေးအစုပြောရတဲ့မှာဖွဲ့စည်းပုံအခြေခံဥပဒေကိုဆောင်ရှောင်းမယ်လို့ပြောတယ်။နောက်တစ်ဆင့်ကျတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမှုမရှိရင်အဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရုပ်သိမ်းလိုက်တင်ငယ်ရုပ်သိမ်းလို့ရတယ်ဆိုတဲ့ပုံစံမျိုးပေါ့နော်။အဲ့လိုပြောတဲ့ဟာမှာရှိနေနောက်နေရသဘောသဘာဝကြီးမတူတဲ့ဟာလိုမျိုးပေါ့နော်။အဓိပ္ပာယ်ပြန်ဆိုကြတာလည်းရှိတော့အဲ့ဒီပေါ်မှာတမတော်ကနေပြီးတော့သူတို့ရဲ့အဓိကရည်မှန်းချက်ကတော့2008ဖွဲ့စည်းပုံကာကွယ်စောင့်ရှောက်ရေးကတမတော်ရဲ့အဓိကအခြေခံအကြတဲ့မူဝါဒဖြစ်တယ်ဆိုတဲ့ဟာကိုသူတို့ကထပ်မံပြီးရှင်းလင်းတဲ့သဘောပါပဲ
။အဲ့ဒီတော့အရင်ကအခုလိုဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းနိုင်တဲ့သဘောနဲ့တမတော်ပြောခွင့်ရဗိုလ်ချုပ်စော်မိတ်ထွန်းကလည်းအာဏာမသိမ်းဘူးလို့အပြတ်မပြောနိုင်ကြောင်းတွေကြေညာပြီးမှပြည်ရင်းပြည်ပအဖွဲ့စည်းအသီးသီးအပြင်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကြီးကပါသို့ရင်တကြီးဥပဒေတိုင်းငြိမ်းချမ်းစွာဖြည့်ဆင်းကြဖို့ပြောပြီးမှဖြစ်လာတဲ့ပေါ်အကြောင်းရင်းဖြစ်နိုင်တာကိုဆက်မေးရမှာဒေါက်တာမင်းစောဦးက
ဟုတ်ဒါလည်းပြောင်းမှုရှိပါတယ်နောက်တစ်ခုတွေ့ရမှုကတော့ဒီ Supreme Court တရားရုံးချုပ်ကနေပြီးတော့ပြင်တဲ့စာချုပ်တော်ပေါ်မှာသူကငင်းပယ်တာမျိုးမလုပ်ပင်နဲ့စဉ်းစားဖုံးဖြတ်မယ်ဆိုတဲ့သဘောမျိုးပါတဲ့အခါမှာလည်းတမတော်အတွက်ဒီလူသွားလူသွားရှိသွားတဲ့ဟာလည်းတမိုင်းပါတာပေါ့နော်မဟုတ်လို့ရှင်ဒါထိတ်တိုက်အချက်တဲကိုရောက်သွားနေတာပေါ့အခုကတော့ဒီအချက်တဲလေးကတစုံတရာရှောင်ထွက်လိုက်နေတဲ့အနေအထားမျိုးရှိတယ်ပေါ့နော်အဲနောက်တစ်ခုကလည်းအခုဒီ escalation ပေါ့နော်ဒါစစ်တော့စစ်နောက်ကပြန်ထိတ်တိုက်တွေးမဲ့အခြေအနေနောက်ကတစ်ဆင့်တော့ပြန်ဆုတ်သွားတယ်ဆိုတော့သဘောနဲ့ဆောက်ပါတယ်အဲ့ဒီဟာနောက်ပြီးနေပြီးတော့မှလည်းအခုကြားနေရတဲ့ညီနိုင်ငံတွေလုံနေဆိုတော့အဲနောက်ဆက်လုံးကတော့ပေါ့နော်ဒီလိုပြဿနာအခြေအနေမဖြစ်အောင်တော့အတန်းနိုင်ဆုံးရှောင်းနိုင်ရှောင်းမှုကျိုးစားကြောင်းလေးပဲဖြစ်မှာအဲဒီနိုင်မှုတွေကိုတရားတစုံတရာအပြုသဘောဆောင်ပြီးတော့တက်ရောက်နိုင်တဲ့အနေအထားမျိုးလည်းရှိနိုင်ပါ
ဒီပေါ်ရွေးကောက်ပွဲအနိုင်ရလက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာ
အခုတမတော်ရဲ့ထုတ်ပြန်မှုချက်ကြောင့်ပါပြောပြည်သူများရဲ့စိုးရိမ်ပူပန်မှုတော့ထိုင်ရောက်ရောနေသွားပါတယ်တို့ဒီမဲ့ဒီဟာကပြည်ပြအဖြစ်ရောလည်းမဟုတ်ပေပါဘူးကျွန်တော်တို့လည်းဖယ်လိကုန်ချေကဥပဒေနဲ့ဒီဥပဒေပေါင်းပြင်မှာအင်တိုင်းလို့ရတယ်အကြာအလုံးတွေဆုံးဆွေးနွေးမှုကသင်္ကေတရှိပါတယ်သို့တော့ဥပဒေကိုပေါင်းကျော်တဲ့တောင်းဆိုမှုမျိုးတစ်ပါတော့ဒီဆွေးနွေးပွဲတွေကအကျိုးရှိကိုမြင်ပါဘူးသူချင်းကျွန်တော်တို့ဒုတိယအကြိမ်ဆက်တော့ခေါ်ပေးဖို့ဆိုတာက မနေ့ကဆိုရင်လည်းဒုတိယကျင်းလွတ်တော်ရဲ့တက်တန်းကုန်ကြီးလို့တော့ဖွဲ့စည်းပုံမှာဆိုပါတယ်အဲ့ဒါကိုကျွန်တော်ကြီးတို့ချင်းညီနိုင်ပြီးတော့ပြန်ခေါ်ရဆိုရင်ဒါဖွဲ့စည်းပုံကိုချုပ်ထောက်တာပဲဖြစ်ပါတယ်
အဲ့ဒီတော့အခုလို့တက်မတော်ကသေးကြအောင်သဘောထားထုတ်ပြန်တာကြောင့်ရှေ့မှာဘလို့တည့်ရမှုရှိနေတာကိုဆက်မေးရမှာဒေါက်တာမင်းစောဦးက
ကဲဒီလိုမျိုးဒါဆိုလို့ရှိရင်အဲ့တော့တမရောကအခုပြောနေတဲ့အာနာသိမ့်နေဆိုတဲ့ဟာကတောင်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်တမရောကဘလို့အနေထားမျိုးမှာဝင်ရောက်ထိသိမ့်နိုင်လဲဆိုတာကတော့ဟိုအကန့်အသတ်နဲ့ကိုထားရတာကိုတွေ့ရပါတယ်။ဒါနောက်ဆုံးရေးပေါ်အခြေအနေကြီးညာပြစ်လို့အဲ့နိုင်ငံတော်အာနာကိုယူရတယ်ဆိုတော့မှသူ့မှာအကန့်အသတ်ရှိတယ်။6လ6လနှစ်ခါပဲတိုးလို့ရတယ်တနည်းလောက်ပဲသူဒီအဲ့အတွေးမှာသူတို့အာနာထင်းလို့ရပြီသူတို့ရေးကောက်ပဲလုပ်ပြီးပြန်ကိုလွှဲရမှာဖြစ်တယ
်။အခုလိုအခြေအနေကြောင့်ရှိမှာဆက်တည့်ရောက်မှုရှိနေတာကိုနိုင်ငံရေးသုံးသက်သူတင်းဘဝမဂ္ဂဇင်းအယ်ဒီတာချုပ်ဟောင်းဒေါက်တာတင်မောင်တန်းကိုမေးရမှာ
ရေဘူးအားဖြင့်တော့အကောင့်ဘက်ကိုပြတဲ့အလေးလေးကိုနည်းနည်းတွေ့ရတယ်လို့ပြောရမှာပေါ့နော်ဒါပေမဲ့ဆက်လက်ညီနိုင်ဖို့တော့လိုနေမယ်ထင်တယ်စကားပြောနိုင်ပြီဆိုလို့ရှိရင်ဒါတော်တော်ကောင်းပါပြီအရင်ဟာနဲ့နိုင်ရှင်ကြည့်ပြီးပြောမယ်ဆိုရင်တော့အာနာသိမဲ့အနေထားကနေနည်းနည်းလေးပြန်ပြီးတော့ကျွန်တော်တို့ဆုတ်သွားတဲ့အနေအထားများဖြစ်မလားလို့အဓိပ္ပာယ်ကောင်းပြီလို့တော့ရတယ်။ဒါပေမဲ့အဲ့ဒီတင်းမာမှုတွေရှိနေတဲ့များအန္တရာယ်ကတော့ရှိနေသေးတယ်
။တကယ်တော့တနင်္လာနေ့မှာလွှတ်တော်သေးခေါ်ဖို့နေလာချိန်မှာအခုရွေးကောက်ပွဲပြီးနိုင်ငံရေးတင်းမာမှုတွေစပြေလည်လာဖို့လမ်းစဘလို့ဆက်ဖြစ်လာမှာကိုစောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမင်းပါ
ရိုဟင်ဂျာဒုက္ခသည်တွေကိုအတုလိုက်ဗာဆန်းချကျုံပေါ်ပြောင်းရွှေ့ပေးနေရမှာဒီသတင်းမှစနေနေ့မှာလည်းနောက်ထပ်ဒုက္ခသည်1400ကျော်ရွှေ့ပြောင်းခဲ့ပါတယ်မြန်မာပြည်ပြန်ရေးနှောင့်နှေးနေသလိုစာဝိနေရေးတွေပါခက်ခဲလာတာကြောင့်သူတို့အတွက်ရွေးချယ်စရာမရှိဘဲပြောင်းရွှေ့ခံနေရတာလို့ဒုက္ခသည်တွေကပြောပါတယ်ကျမစုမုံစုံစမ်းမေးမြန်းထားတာနားဆင်ပါရှင်မြန်မာပြည်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်1000ကျော်ခိုးလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာလူဦးရေထူထပ်များပြားလွန်းလာလို့ဘင်္ဂလားဒေ့ရှ်ဆိုရာကဘာဆန်းချောင်းကျွန်းစီလူစုခွဲပြီးအတုံးလိုက်ရွှေပြောင်းနေရာချပေးနေတာ2020နှစ်ကုန်ပိုင်းကနေစလို့အခုဆို3ချိန်ရှိပြီဖြစ်ပါတယ်။2021ခုနှစ်နှစ်စာမိုက်မှာပို့တဲ့တတိယအကြိမ်အတုံးအတွက် 3500 တွေကဇန်နဝါရီလ29ရက်နေ့တောက်ကြနေမှာတော့ပထမအုပ်စုလူပေါင်း 1800 ကျော်စနေနေ့မှာတော့ဒုတိယအုပ်စုလူပေါင်း 1400 ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းကမ်းခြေကနေဘာဆန်းချောင်းကျွန်းစီကိုရွှေပြောင်းပေးနေတာပါ။နောက်ဆုံးအချိန်လေးကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံစကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းကဦးကျော်မြင့်ကပြောပြပါတယ်
။ဇန်နဝါရီလ29ရက်နေ့ဇန်နဝါရီလ29ရက်နေ့စီရင်အပေါ်ဟာလူရဲ့တန်းတောင်ကြပါဝင်ဖြစ်ပါတယ်ခင်ဗျာ။မတော်ပြည်တော်29ရက်နေ့တပုံ30ရက်နေ့တပုံအဲဒီလူတွေက29ရက်ဆက်ကြလာတဲ့လူတွေပါဝင်ပါတယ်။ဟုတ်မတော်ဆက်ဆက်ဆက်ပေါ်မှာနည်းနည်းရှင်းလေးကလာလူတွေပါဝင်ဖြစ်ကြပါဘူး။ဟုတ်ကဲ့အပြီးတော့ဗျာအပြီးတော့ကအကျိုးကကျွန်တော်ဒီကတော့ပတ်ကြပါဗျာ။မနက်ပိုင်းကနေရောတော့ဆ ਾਇ ရတာလေနီသိတော့ပါဘူးဒီကနေ့အချိန်တော့အဲမင်းဆန်တို့လည်းညောင်းတယ်ဒီလိုပတ်ကြတယ်ကိုဆန်လူလက်ကဘွားတဲ့အဲဘာတကူမှလက်တော်လာပြီးမရှိရတဲ့လူတွေကရေးစရာလည်းမရှိရဲ့အဲဒုက္ခလည်းစကားပြောမှလည်းဆိုင်ရနေရမပြေရမှုကြောင့်လည်းနောက်အလောတိုင်းလည်းကဘာမှုကြောင့်ဘာတရန်တင်းကိုတွေ့ခဲ့ရတာသိပါတယ်ကနေ
ဘာဆိုင်ရကျွန်းစီကိုသွားမဲ့သူတွေကိုထောက်ပံ့ငွေကြေးပေးတဲ့အပြင်အလုတ်ကိုင်းခွင့်လန်းလည်းရှိတယ်လို့စကန်တာဝန်ကအနေနဲ့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကပြောခဲ့တယ်လို့လည်းဥကြုံမြင့်ကပြောပြပါတယ
်ဘင်္ဂလားဒေ့ရှ်ကဆိုရဘက်ကအရင်ကလည်းဒီစကန်တာဝန်ကတွေကပြောတာအခုထားတဲ့လူတွေကိုသူကအဲခလူးကျန်လိုက်စကန်ငွေ900ရပ်ပေးမယ်အဲမင်းကြီးတွေသူကလုံလုံလောက်လောက်နေတိုင်းသူကပြတ်သူကစီစဉ်ပေးမယ်အလုတ်ကိုင်းပြင်ကြည့်ပြမယ်နောက်စီးပွားရေးငါးပါးလုံးလုပ်နိုင်ပြီနောက်တစ်ချက်အလောကံကပြင်ပြသေးမယ်ဆိုပြီးတော့အဲဒီစကန်တောင်ဝန်ကံတွေကပြတ်သွားတာပဲဘာကြောင့်လဲသိနေတာဒီဒါအတော့အလေးရှိရတဲ့ကြောင့်ဘာကြောင့်လဲသိလို့လူအများစုကတော့ရောက်ဖို့စဉ်းစားမရှိတာကိုသိရှိရပါတယ်ခင်ဗျာ
ဝိညာဒုက္ခတဲ့အများစုကတော့အနေရဲ့ရင်းကိုပဲပြန်လို့ကြတာပါဒီသတင်းမှတ်တွေအတွင်းမှာမြန်မာနိုင်ငံအတွင်းနိုင်ငံရေးခြေလှမ်းတင်မာနေတာကိုလည်းသူတို့တွေစိုးရင်တကြီးစောင့်ကြည့်ကြတယ်လို့ဥကြုံမြင့်က VOA ကိုပြောပါတယ်ရူဟင်ယာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရနဲ့ဒုက္ခတဲ့တွေပြန်လည်လက်ခံရေးအစီအစဉ်နဲ့နောင်နေနေချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ရူဟင်ယာတွေဒီကျွန်းကိုပြောင်းတာဟာမိမိတို့ဆန္ဒအလျောက်ရွှေ့ပြောင်းတာမျိုးပဲဖြစ်စေချင်ပါတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းထားပါတယ် ပြည်ရဲ့2024ခုနှစ်မှာလေးရည်နေ့ခါပထမဆုံးအတုံးဖြစ်နေကြတော့ရိုဟင်ဂျာဒုက္ခသည်ပေါင်း2026ခုနှစ်မှာတော့ဇန်နဝါရီလ20ရက်နေ့မှာထောက်ခဏရာကျော်တစ်ကြိမ်ဇန်နဝါရီလ3ရက်နေ့မှာထောက်လျာကျော်တစ်ကြိမ်လူအုပ်စုတွေခွဲပြီးတော့ဗာဆန်းချားကျုံးစီကိုပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်ကျွန်မဆုမမ
UN မှာပဲအစီအစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင်
ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။မွတ်စလင်နိုင်ငံတွေအတော်များများကိုပြည်ဝင်ဝင်ဗီဇာပိတ်ပင်ထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအုပ်ချုပ်ရေးအမိန့်ထုတ်ပြီးတော့ပြန်ရုပ်သိမ်းလိုက်တဲ့ပုံမှာအမေရိကန်မွတ်စလင်တွေကဂျူဆူလိုက်ပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ယူနီဆာလင်သတင်းပေးဖို့ထားတ Nanigo, Piwen Visa, Papin, Tarago, Tama, Jubanga, Ocho, Main Toby, Piano, Tainite, Poma, Megamani Tanjara, Muslim Liga, Titu Labare, Usman Jamal, American Muslim Council, Puega Chibare.
We were very delighted with the executive order that.
ကျွန်တော်ဂျိုးဘိုင်ဒန်ကသူ့သမ္မတဖြစ်ပြီးတော့ပထမရက်မှာပဲပြီးခဲ့တဲ့သမ္မတထရန်စဖာတက်တန်းလင်းနဲ့အတွင်းမွတ်စလင်တွေကိုပြည်ဝင်ခွင့်ပိတ်တဲ့အမိကိုပယ်ဖြတ်သွားမယ်လို့ဂရီးပြူထားတဲ့အုပ်ချုပ်ရေးမိထုတ်ပြီးလုပ်ဆောင်တဲ့အပေါ်မှာကျွန်တော်တို့အလွန်ပဲကြည်နာမိပါတယ်
I definitely was skeptical when I heard about it being on his agenda, as he was so nice to Yuka Wemo to a mess where CEO Nidonga, Tulome Longans in Nepata, Jarunga, Chamatake, Mayonga, Tabeme, Tuga, Peta, the Gridai, located at Tugago, Chinami Bare. Ever Umasha, American Mom, Webido, American Mabet, Chibinla to Pippi, the Tonsaku Guneka, Fairfax Kayan, Pinae Bopo, and Pilazuba. Bigger at the Matra, Asura, the Tapu, and Visa, Pilai Dajang.
And that honestly even made me feel kind of like a second cluster. All of my friends, my peers,
ကျွန်မအနေနဲ့ဒုတိယကမ်းစာနိုင်ငံသားတယောက်လိုခံစားခဲ့ရပါတယ်။ဒါကြောင့်လဲဆိုတော့ကျွန်မရဲ့မိတ်ဆွေတငယ်ချင်းတွေအကုန်လုံးကသူတို့ရဲ့မိသားစုတွေဆွေမျိုးတွေကိုခေါ်ဖို့အခွင့်အရေးရကြတယ်လို့တချို့အားလိုက်ရတယ်နောက်ပြီးတော့ပွဲယူတာလို့စစ်ဆက်တာလို့ကလေးမွေးတာလို့ပွဲတွေလုပ်တဲ့အခါမှာလဲအမျိုးရင်းစီကိုသွားနိုင်ချပါတယ် ထမကျိုးပိုင်ရန်ကတော့သူသမ္မတဖြစ်ပြီးပထမရက်မှာပဲဒီအမိန့်ကိုပြန်ရုပ်သိမ်းလိုက်ပြီးဒါဟာကျွန်တော်တို့ရဲ့အမျိုးသားရေးစိတ်ဓာတ်မှာစွန့်ထင်းနေတဲ့အစွန်ထင်းကြီးဖြစ်တယ်လို့ရှေ့ပြောင်းအခြေချနေတိုင်းသူတွေကိုကြိုဆိုတဲ့နှစ်ပေါင်းများစွာရှိလာခဲ့တဲ့အမေရိကန်ရဲ့ဒလေ့ထုံးစံလေးနဲ့လည်းမကန့်ညီဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန်လူမှုဆိုင်ရာကိစ္စရဲ့ဒီပြုပ
ကြရေးနဲ့ပတ်သက်ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့လိုတယ်ဆိုတာကျွန်တော်နားလည်ပြီးတော့အမေရိကန်မွတ်စလင်တွေအနေနဲ့ဒါကိုထောက်ခံသွားမှာပါလူလုပ်တဲ့အတွက်ဒီနိုင်ငံမှာရှေ့ပြောင်းခြေချနေထိုင်သူတွေကိုလာဖို့ခေါ်လာပြီးကျူးစွာတွေတိုးတက်လာမှာဖြစ်ပါတယ
်တမဂျိုးပိုင်နဲ့ဟာရွေးကောက်ပွဲမဲဆက်စီးအောင်ကတည်းကပြောင်းလဲဗီဇာပိတ်ပင်တာတွေကိုပြန်ရုပ်သိမ်းပြီးလူမှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုတွေကြေကြေပြင်းပြင်းလုပ်သွားမယ်လို့ကတိပြုပြီးတော့မဲဆက်စီးအောင်ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
UE American အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မများကစင်အောင်ပါရှင် သမရဂျိုးဘိုင်ဒန်ရာထူးရယူပြီးပထမသတင်းပတ်အတွင်းမှာပဲသူ့အရင်သမရဟောင်းဒေါ်နယ်ထရမ့်လက်ထက်ချမှတ်ထားခဲ့တဲ့မူဝါဒအတော်များများကိုပြောင်းလဲပြင်ဆင်ရေးအယုံဆိုင်လုဆောင်ခဲ့ပါတယ်။ဒါပြင် COVID-19 ကရောဂါထိန်းချုပ်ရေးစီးပွားရေးလူဝင်မှုကြီးကြပ်ရေးနဲ့ဥရရာတီပြောင်းလဲမှုတိုက်ဖျက်ရေးကိစ္စရဲ့ဆိုင်ရာအစီအစဉ်တွေကိုလည်းချပြခဲ့ပါတယ်။မစ္စတာကွင်တင်ပြပူထားတာကိုပြောပြပေးပါမယ်ရှင်။နိုင်ငံတွင်းစည်းလုံးညီညွတ်မှုဖော်ဆောင်မယ်ဆိုတဲ့သတင်းစကားနဲ့အတူဇန်နဝါရီလ20ရက်နေ့ကသမ္မတဂျိုးဘိုင်ဒန်အမေရိကန်နိုင်ငံသမ္မတရာထူးကိုစတင်ထမ်းဆောင်ခဲ့ပါတယ
် With unity we can do great things.
စည်းညီညွတ်မှုနဲ့အတူရေးပါတဲ့ကြီးမြတ်တဲ့အလုပ်တွေကိုကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ်အမားတွေကိုပြင်ဆင်နိုင်ပါတယ်လူတွေအတူတကွပူးပေါင်းဆောင်ရွက်လာအောင်ကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ်
ဘိုင်ဒန်သမ္မတရာထူးရယူပြီးပထမသတင်းပတ်ချင်းမှာပဲသူ့အရင်သမ္မတဟောင်းဒေါ်နယ်ထရမ့်ချမှတ်ခဲ့တဲ့မူဝါဒတွေကိုပြင်ဆင်ပြောင်းလဲခဲ့ပါတယ်။သူမဲဆွေစီယူရီကာလာကဂရီပေးထားတဲ့အချက်အတော်များများကိုဘိုင်ဒန်ကဖြည့်ဆည်းခဲ့ပါတယ်။ဒါပေမဲ့ Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုကတော့သမ္မတဘိုင်ဒန်ရဲ့အမိန့်အာဏာရေးအပေါ်မှာအခုလိုဝေဖန်ပြောဆိုပါတယ်
။ We now have a president who talks like a senator.
ပြောတော့သူကသူဘဟုအလေလက်ဝါဒီနိုင်ငံရေးအမြင်ရှိသူတယောက်လို့တကယ်တမ်းကျတော့လဝဲစုအယူနဲ့အုပ်ချုပ်နေတဲ့သမ္မတတယောက်ကိုကျွန်တော်တို့ရထားတာပါ
သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်တွေကသူ့အရင်သမ္မတထရမ့်လက်ထက်ကလုတ်ကင်ခဲ့ရပြီးအလုံးကိုအပြင်းထန်ပြောင်းလဲဖြစ်ဖို့အရေးလက္ခဏာတွေပြနေတယ်လို့လီလာဆောင်ကြည့်သူတချို့ကပြောပါတယ်မာကတ်တက်ကသူကတွဲပဲပါမောက်ခတူဦးဖြစ်တဲ့ဂျူလီယာအာဇာရီကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် It's a signal of
ဒီဆိုရတဲ့လုံးဝမတူတဲ့လမ်းကြောင်းကနေတောင်းနေဆိုတဲ့အရေးလက္ခဏာပါသဘောထားကွဲမှုတွေကတော့အနေအထားတစ်ခုတည်းရှိမှာပါပဲဒါပေမဲ့ဒီမူဝါဒတော်တော်များများကလူကြိုက်များတဲ့မူဝါဒဖြစ်တယ်ဆိုတာစစ်တမ်းတွေကဖော်ပြနေပါတယ
်သမရဘိုင်ဒန်ရဲ့ကနဦးခြေလှမ်းလှုပ်ဆောင်ချက်တွေကဗန်နာယီအချက်အသေးကာလသမရဟောင်းအိုဘားမားစတင်လာတော့ကအချိန်ကလှုပ်ဆောင်ချက်တွေနဲ့တစ်ထက်တည်းဖြစ်နေတယ်လို့ဆောင်ကြည့်လေ့လာသူတွေကပြောပါတယ်သမ္မတဘိုင်ဒန်အနေနဲ့ COVID-19 ကပ်ရောဂါအရေးအပြင်စီးပွားရေးရိုက်ခတ်မှုပြဿနာတွေလည်းရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်လို့ North Eastern တက္ကသိုလ်ကတွဲပဲပါမောက်ခ Nicholas Bochen ကပြောပါတယ်
The Obama stuff, I don't think that the messaging necessarily works.
Obama လက်ထက်ကိုပြန်ပြောရရင်လဝဲလက်ရာအလုံးအတူတူတွဲလို့ကြတာကအမြဲအလုံးမဖြစ်ဖြစ်ပါဘူး။အခုလည်းဒီလိုပါပဲ။တဲအလုံးဖြစ်မယ်လို့မထင်ပါဘူး။လက်ရှိမှာသဘောထားကွဲလွဲမှုတွေတိတိတသာရှိနေတဲ့နိုင်ငံအတွင်းမှာဒါကခက်ခဲတဲ့အခြေအနေပါ
။သမ္မတဟောင်းထရမ့်အပေါ်တရားစွဲဆိုမှုတွေကိုသူ့အနေနဲ့ထောက်ခံကြောင်းလည်းဘိုင်ဒန်ကပြောပါတယ်။ဒီလိုတရားဆွဲဆိုမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ကစစ်ဆေးကြားနာမှုတွေကို February 6ရက်နေ့မှာလုပ်ဖို့သတ်မှတ်ထားပါတယ်။ January 6ရက်နေ့တုန်းက American လွှတ်တော်အဆောက်အဦးကိုအကြမ်းဖက်ဝင်ရောက်စီးနှင်မှုတွေဖြစ်ရတာဟာသမ္မတ Trump ရဲ့လှုံ့ဆော်သွေးထုတ်မှုတွေပါဝင်နေဆိုပြီး Trump ကိုအောက်လွှတ်တော်ကတရားဆွဲဆိုခဲ့တာပါ။ Trump ကဆွဆွဲချက်တွေကိုညှင်းဆုပ်ခဲ့တယ်လို့ဒီအကြမ်းဖက်လုပ်ရက်တွေကိုလည်းရှုတ်ချပြစ်တင်ခဲ့ပါတယ်။ဒါပေမဲ့အထက်လွှတ်တော်ဒီမိုကရက်တွေကဒီဖြစ်ရက်တွေအတွက်သမ္မတထရမ့်တာဝန်ခံမှုရှိရမယ်လို့ပြောဆိုနေကြတာပါပါတီနဲ့ကြားသဘောထားကွဲလွဲမှုတွေနဲ့ပတ်သက်လို့တော့ဒီကိစ္စမှာအမြင်ညီညွတ်နေဖို့မလိုဘူးလို့တွဲပဲပါမောက်ခဂျူလီယာအာဇာရီကပြောပါတယ
်သူတို့ကတော့မူဝါဒတွေတိုက်ခိုက်နေကြမှာပါဖြစ်လဲဖြစ်တင်ပါတယ်ဒီပေါ်မှာအမြဲတမ်းညီညွတ်နေဖို့မလိုအပ်ပါဘူ
းလူငယ်တဲ့၄နှစ်တုန်းကဒီမိုကရက်တွေကထရမ့်ကိုဆွဆွဲခဲ့ဘူးတယ်လို့အခုလဲသမ္မတဘိုင်ဒန်ကသူ့ရင်သမ္မတဟောင်းလှုပ်ဆောင်ခဲ့တာတွေကိုဖျက်သိမ်းနေဆိုပြီး Republican တွေကဆွဆွဲမှုတွေရှိလာနိုင်ပါတယ
်။မင်္ဂလာပါရှင်။ဒီမနက်ကတော့မှရှိတဲ့လူ့ခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုသက်ဘတ်ရှင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Human တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျွန်မကတော့အေးရမှာ။ဘုံကြီးနဲ့ကြေးရွာတစ်ခုကရွာသားတွေဟာသူရဲ့မျိုးတွေကို public company တစ်ခုကြီးမရောချင်တဲ့စိုးရိမ်စိတ်တွေများနေကြပါတယ်။ဒီကိစ္စကရွာကိုတွေးကွဲစေခဲ့ပါပြီ။ဒီဆောင်မကို Moon News Agency ကဝန်ဆောင်မှုကစကြောပြပေးသွားမှာပ
ါ။တနင်္လာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်ခေဆက်ရွာနယ်နမိတ်နာကရွာလေးတစ်ခုမှာ650ကျောင်းမိုင်းစီမံကိန်းတစ်ခုကြောင့်ရွာသားအချင်းချင်းတွေးကွဲစရာတွေဖြစ်နေရပါပြီ။ဒီရွာကိုတနိကျလို့သိကြပြီးအပြင်ရွာနဲ့အသွင်းရွာဆိုပြီးတော့ရှိပါတယ်။အပြင်ရွာနားမှာတော့ပလက်ခပွန်းဆိုတဲ့တောင်ရှိပါတယ်။တောင်ထဲရွာကတမိုင်ဝန်းကျင်လောက်သာဝေးပါတယ်။အဲ့ဒီတောင်မှာအရေးအသွေးကောင်းတဲ့ကြောက်တွေထုတ်လုပ်ဖို့ကြောက်မိုင်းကုမ္ပဏီတွေကမကြာခဏဆိုသလိုကမ်းလှမ်းလာခဲ့ကြပါတယ်။ အဲ့ဒီအထဲမှာကမြန်မာရွှေအခရစ်ကုမ္ပဏီဟာတောင်ပေါ်အမြေတွေကိုတမကတောင်ရဲ့အနီးဆုံးဖြစ်တဲ့တနိကြာအပြင်ရွာကိုပါရွာတစ်ကိုပြောင်းရွှေ့ဖို့ထိလုပ်နေတာပ
ါရောက်ပေါ်ပုတ်ရွာလည်းပြဟမဟုတ်ပုတ်ရွာမဟုတ်ဟာလည်းမဟု
တ်ကျွန်တော်တို့မှာမိသားစုဝင်9ယောက်ရှိတယ်။တား2ယောက်ကဖုန်ကြီးဝတ်နဲ့ပရိယတိစတင်တိုင်းမှာပညာသင်နေတယ်။အငယ်ဆုံးသမီးကချစ်သားနဲ့ကြောင်းတက်နေတယ်ဒါတွေအလုံးထောက်ပနိုင်ဖို့ကဒီဥယျာဉ်ခြံကရတာပဲဒီဥယျာဉ်ခြံတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့တော့အရန်ခက်ခဲသွားမယ်ဒါကြောင့်ကျွန်တော်တို့ဒီကနေမပြောင်းဘူးဥယျာဉ်ခြံတွေကိုလည်းမရောင်းဘူးဒီမှာပဲနေမယ်လက်ရှိအလုပ်တွေကိုပဲလုပ်မယ
်တနိကြာအပြင်ရွာမှာမျိုးရိုးစင်ဆက်နေထိုင်ခဲ့တဲ့နိုင်မီးကပြောပြခဲ့တာပါကုမ္ပဏီကဘလက်ကဘောတောင်ရဲ့မြေ68ဧကကိုအခြားနည်းသုံးပြုခွင့်ပြုဖို့မြေလုံမြေနဲ့မြေရိုင်းစီမံခန့်ခွဲရေးကော်မတီကိုပြီးခဲ့တဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကရှောက်ထားခဲ့ပါတယ်။ဧက2000ကျော်ရှိတဲ့တောင်ပေါ်မှာကုမ္ပဏီဘက်ကတောင်ပေါ်မြေဧက600ကျော်ကိုဝယ်ထားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့တီမြေတွေအပါအဝင်တနိကြာကျေးရွာကဥယျာဉ်ခြံမြေအများစုဟာ2012ခုနှစ်လယ်ယာမြေဥပဒေအရလယ်ယာမြေလောက်ပိုင်းခွင့်ရှိသူအဖြစ်အတိမတ်ပြုလက်မှတ်တစ်ခုဖြစ်တဲ့ပုံစံခုနှစ်လယ်ယာမြေလောက်ပိုင်းခွင့်လက်မှတ်မရှိတဲ့အတွက်ကြောင့်ဈေးနိုင်ခဲ့ရတယ်လို့ဒေတာခန့်လည်းတမတချို့ကဆိုပါတယ်။တောင်ပေါ်မြေတွေကိုဝယ်ယူရမှာလဲမူလပိုင်ရှင်တချို့ကရောင်းချတဲ့မြေတွေပါဝင်တယ်လို့ကျူးကျော်လာရောက်နေထိုင်သူအယောက်30ခန့်ကရောင်းချတဲ့မြေတွေလည်းပါဝင်နေတယ်လို့ဒေတာခန့်တွေကပြောပါတယ်။ကျူးကျော်နေထိုင်သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့ဒုတံဘက်ကစုံစမ်းပေမဲ့အချက်အလက်တွေမရှိသေးပါဘူး။ကျူးကျော်နေထိုင်သူတွေဟာမြေယာပိုင်ဆိုင်ခွင့်အထောက်အထားတွေမရှိပေမဲ့ကုမ္ပဏီဘက်ကပေးတဲ့ဈေးနဲ့ရောင်းချခဲ့တာပါ။အဲ့လိုရောင်းချခဲ့တဲ့သူတွေဟာရွာမှာနေထိုင်တာနှစ်နှစ်လောက်ပဲရှိသေးတယ်လို့ဒေသခံတွေကဆိုပါတယ်။နိုင်မင်းနေတဲ့အပြင်ရွာကဒေသခံရွာသားတချို့ကတော့သူတို့မြေတွေကိုမရောင်းချင်ကြပါဘူး။မြန်မာရွှေအခရစ်ကုမ္ပဏီကတော့ရွာသားတွေလက်ရှိနေထိုင်တာမြေကိုရောင်းချတဲ့အလဲအထက်အနေနဲ့ရွာတစ်တိဆောက်ပေးဖို့အဆိုပြုထားတာပါ။ဒီလိုလုပ်တာ18အိမ်သာရှိတဲ့ရွာကိုနှစ်ချမ်းကွဲစေတဲ့အဆောင်တစ်ခုဖြစ်စေခဲ့ပါတယ်။မြေယာရီရောင်းချရမှာအပိတက်တွေပြုလုပ်ခဲ့တဲ့ရွာကောင်းဆောင်ကိုအများပိုင်းမြေနဲ့တည်မြေကိုကိုကျိုးအတွက်ရောင်းချလိုက်တယ်လို့ရွာသားတွေကစွပ်စွဲခဲ့ပြီး2019ခုနှစ်မေလကရင်းမြုံနယ်ဆွေးအုပ်ရုံးကိုတန်းစားပေးပို့ခဲ့ပါတယ်။အဲဒီလိုတန်ကြားတဲ့ရွာသား9ဦးနဲ့တန်ငါတပါးကိုရွာကောင်းဆောင်ကအတည်ပြုမှုနဲ့တရားပြန်ဆွဲထားကအခုချိန်ထိတရားရင်ဆိုင်နေရဆဲပါ။ရွာပြောင်းဖို့ကိုအိမ်အောင်စု၆စုကငင်းပယ်နေပေမဲ့တစ်ဖက်မှာကရွာပြောင်းဖို့ကိုလိုလားနေကြပြန်ပါတယ်။နိုင်မီကတော့ရွာမှာနေတာသူတို့လောက်မကြသေးတဲ့လူတွေကပြောင်းချင်နေကြတယ်လို့ဆိုပါတယ
်။ဟိုဘုရားကမိုးဟာတဟန်ပုံမောင်းတယ်မောင်
းကျွန်တော်တို့အခုနေနေတဲ့တတိကျအပြင်ရွာဆိုတာဟိုဘုရားလက်ထက်ကလေးကနေလာကြတာအခုမှပြောင်းရမယ်ဆိုတော့ကျွန်တော်တို့မပြောင်းချင်ဘူးဒီစီမံကိန်းအကောင့်ထည့်ဖို့ဖို့ကြောင်းမဲခွဲရင်တော့ကျွန်တော်တို့ဒီတတိကျတရွာတဲ့တော့မဟုတ်ဘူးမကြီးရွာလည်းထိမယ်ဒီတောင်ကအလဲမှာရှိနေတာလေတောင်ရဲ့ပတ်လည်မှာရှိတဲ့ဥယျဉ်ခြံတွေလည်းမိုင်းခွဲတဲ့တန်းကိုထိမှာပဲ
။တနိကြာအပြင်ရွာမှာစက်ပြိုးမြေဧက400ကျော်ရှိပြီးတော့အသွေးရွာမှာတော့ဧက300ကျော်ရှိပါတယ်။အများစုကတော့အရှေ့ရခိုင်ကလေးကဥယျာဉ်ခြံလုပ်ငန်းနဲ့တငါလုပ်ငန်းတွေကိုလုပ်ကိုင်လာကြပါတယ်။နိုင်မီးရဲ့မြေကတော့ကုမ္ပဏီကတိစောက်ပေးမဲ့တနိကြာဆောင်ပြကျေးရွာတိစောက်ပေးမဲ့မြေနေရာထဲမှာပါဝင်နေတာပါ။ရောက်တဲ့တာတိဆောက်ပြီဆိုရင်သူတို့ရဲ့လောက်ကန်စားတောက်စရာနေရာပြက်ွယ်သွားမှာပါဒါကြောင့်သူတို့ကမရွှေ့ပြောင်းချင်ကြပါဘူးဒါပေမဲ့မြန်မာရွှေအခရစ်ကျောက်ထုတ်လုပ်ရေးကုမ္ပဏီကကြေးရွာဖွံ့ဖြိုးရေးအတွက်ဆိုပြီးတော့တနိကြာအပြင်ရွာနဲ့အသွင်းရွာကြားကမြေ72ဧကပေါ်မှာရွှေ့ပြောင်းပြီးဆံပြကြေးရွာဖြစ်ရွာတစ်တိဆောက်ပေးဖို့ကထောက်ခံကြောင်းလက်မှတ်တွေကောက်ယူနေပါတယ
်သူတို့အောက်တဲ့ဖော်နေတဲ့တနိကြာဆံပြရွာဆောင်ကကျွန်တော်တို့ကဘာမှအကျိုးရှိမှာမဟုတ်ဘူး။ကုမ္ပဏီဘက်ကယင်းနှမြုံနဲ့ဖို့အတွက်ပဲဖြစ်နေတယ်။ကျွန်တော်တို့ပြည်သူအတွက်ကတော့အကျိုးရောက်ဖို့ပဲရှိပါတယ
်။ဒါကတော့ဘလက်ခမောတောင်ကာကွယ်ရေးအဖွဲ့မှနိုင်ဟန်တာကပြောပြထားတာဖြစ်ပါတယ်။ကုမ္ပဏီဘက်ကဒုအတန်ကဆက်သွယ်မေးမြန်းကြည့်ရမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေလက်ရှိအကောင့်ထည့်ဖော်နေတဲ့တတိကြာဆံပြခြေရွာကိုလာကြည့်ခဲ့ကြတယ်လို့သိရပါတယ်။ဒေသခံတွေကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့စဉ်ကမွန်ပြည်နယ်အစိုးရရဲ့သဘောထားမှတ်ချက်ကိုမြန်မာရွှေဧကရစ်ကုမ္ပဏီရဲ့ Managing Director ဦးကြည်စိုးကအခုလိုပဲပြောပြခဲ့ပါတယ်
။သူတို့အနေနဲ့ကတော့ဒီကုမ္ပဏီရဲ့ဒီဟိုဘောဒီလုပ်ပေးတဲ့အပေါ်မှာသူတို့အနေနဲ့သဘောတူတယ်ပေါ့နော်။သဘောတူပါတယ်။
ကျွန်တော်တို့တင်ကြတာတဲ့အတိုင်းပါပဲသူတို့လည်းကောင်းတဲ့လူဟာကောင်းတဲ့လူ၄ဦးပေါ့အကြောင်းရင်းတဲ့လူလည်းနေလို့ရတယ်လက်ရှိကမှာဆက်ပြီးဟာပြောင်းနေတဲ့လူတော့ပြောင်းပြီးသားအတူချားလေးလုပ်ပြီးပါဆိုတော့ကျွန်တော်တို့အကွက်လေးပေါ်ပြီးတော့မှတကယ်စနစ်တကျလို့ကျွန်တော်တို့လုပ်ပြီးသားပါတယ်
အခုလက်ရှိတနိကျအပြင်ရွာနဲ့တနိကျအသွင်းရွာကြားမှာရွာတစ်တည်ဆောက်မဲ့မြေနေရာမှာအကောင်ထဲပေါ်နေတဲ့ဇံပြကြီးရွာဟာမိသားစုတစုကိုပေးတရားပတ်လည်မြေခွက်ရိုက်ပြီးတော့ပေးသွားဖို့ရှိတယ်လို့ဦးကြည်စိုးကပြောပါတယ
်။တက်ခွန်းလုံးဆိုရင်လည်းကျွန်တော်တို့ကအရင်တစ်လုံးနဲ့ခက်ချက်လုံးကျွန်တော်တို့ချက်ပြီးနေမှာပေါ့နော်။မိသားစုတစုကိုပေးတရားပတ်လည်ပေးတရားပတ်လည်အခွက်ကိုစနစ်တကျပေါ့။လေပေါ်ကပင်ကားတဲ့လမ်းနဲ့
ဒါပေမဲ့ကြောက်မိုင်းထောက်လုပ်ဖို့ကကုမ္ပဏီဘက်ကတပါဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုမရှိစေရေးစမ်းစစ်ချက် EIA FIA တင်ထားတာရှိပေမဲ့အခုချိန်ထိမကြသေးဘူးလို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်တရားစာသားနဲ့တပါဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ
်
ကြောင်မင်းထုတ်မယ်ဆိုရင်ပဲကောင်မီပဲဖြစ်ဖြစ် EIA SIA ရှောက်ရမှာပဲလေအခုကောင်မီကလည်းရှောက်ထားတယ်မကြသေးဘူးကောင်မီဘက်ကတုံဘောကနေ68ဧကကိုချုပ်တူကိုရေလောက်ဖို့အတွက်အခြားနေ30ခွေရှောက်ထားတယ်အခြားနေ30ခွေရမှတူတူလောက်လို့ရမယ
်လက်ရှိအချိန်မှာတော့ကောင်မီဘက်ကရှောက်ထားတဲ့အခြားနေ30ခွေမကြသေးတဲ့အတွက်ကြောင့်ကောင်မီဘက်ကကြောက်ထုတ်လို့ခွင့်မရသေးဘူးလို့သိရပါတယ်ကျောက်ထလုတ်ခွင့်ရလာမယ်ဆိုရင်လေဒေတာခံတွေအတွက်အကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့မွန်ဒေတာရဲ့ရော်ဖုန်ဖြူရေမကရူအဖွဲ့မှတရိုက်တာမိဖြူကဆိုပါတယ်ဒီတောင်ကိုကြောက်ထုတ်လို့ဖို့ကြောင်မိုင်းခွဲပြီဆိုတာနဲ့အဓိကခံရတဲ့သူတွေကတော့အထူးသဖြင့်မကြီးကြီးရွာဓဏီကြားအပြင်ရွာနဲ့အတွင်းရွာကပြည်သူတွေပဲသူတို့ကဒီတောင်ကရေကိုပဲအားကိုးနေရတာဆိုတော့ပထမတစ်ချက်ကရေရင်းမြစ်တွေထိခိုက်မယ်ဒုတိယတစ်ချက်ကတော့ဒေသခံတွေအားထားနေရတဲ့ဥယျာဉ်ခြံတွေထိခိုက်မယ်ပေါ့နော်နောက်ဆက်တွဲတွေကတော့မိသားစုစားဝတ်နေရေးထိခိုက်လာနိုင်မယ်မွန်ပြည်နယ်ဟာကြောက်မိုင်းကြောက်ဒေသခံတွေခိခိုက်နေတာကိုလက်တွေ့တာတကများစွာနဲ့ကြုံတွေ့ခဲ့ဖူးတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒီကနေ့2019ခုနှစ်ဩဂတ်လကပေါင်မြို့နယ်သဲဖြူကုန်းကျေးရွာအုပ်စုကမလတ်တောင်မြေသားဖြူကျပြီးတောင်ပဝန်းကျင်မှာနေထိုင်တဲ့မိသားစုတွေမြေအောက်ကိုမြေရောက်ပြေးဆုံးခဲ့ရပါတယ်။မွန်ပြည်နယ်အတွင်းမှာထွေအောက်ကလိုင်စင်ချပေးထားတဲ့ကြောက်မိုင်းပေါင်ရာနဲ့ချီရှိပြီးတစ်တော်ကျောင်းအတွင်းလောက်ပိုင်ခွင့်ရရှိထားတဲ့ကျောင်းမိုင်းကုမ္ပဏီ22ခုရှိတဲ့အထက်မှာလိုင်စင်သက်သန်မတိုးလို့ညှက်နာလိုက်ရတဲ့ကုမ္ပဏီရှိတယ်လို့လက်ရှိကျောင်းမိုင်းလုပ်နေတဲ့ကုမ္ပဏီကတော့ငါးမိုင်းတာကြောက်ထုတ်လို့ရရှိနေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ကနေသိရပါတယ်အစိုးရကဘလို့စီမံပေးမယ်ကုမ္ပဏီဘက်ကဘလို့တာဝန်ယူပေးမယ်ဆိုတာကိုသိချာမသိရသေးတဲ့အပြင်အနေရလဲရှိလာနိုင်တဲ့တောင်နဲ့အနီးဆုံးတနိကျာအဖြစ်ရောဆိုတဲ့ချက်မြောက်ရနေရာကနေမပြောင်းချင်တဲ့မိညွန်စိန်ကတော့
တကယ်လို့ဒီကနေကျမတို့ပြောင်းမယ်ဆိုရင်ကျမတို့အတွက်အကျိုးမရှိဘူး။ဒါကြောင့်ကျမတို့မသွားဘူး။လက်ရှိကျမတို့နေနေတဲ့နေရာကလည်းအကောင်းပဲရှိနေတာ။ကျမတို့အိမ်တွေကလည်းအကောင်းပဲရှိနေသေးတယ်။ဒီနေရာကကျမတို့မိဘတွေထားခဲ့တဲ့အချမ်းမြေတွေဖြစ်တဲ့အတွက်ဒီနေရာမှာပဲကျမတို့ဆက်နေတော့မယ်။
ကျေးဇူးတင်ကြတဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျေးဇူးမယ်လို့ဂျိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကဝန်ဆောင်မှုဂျိုးတန်ကအေးအောင်ဌာနနဲ့ဂရုရင်းတို့ဖြစ်ပါတယ်။ဂျိုးတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဂျိုးတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်ပြန်တဲ့ Radio အစီအစဉ်မှာလည်းသမီးမင်းက9နိုင်ကနေ10နိုင်ရဲ့အတွင်းနဲ့အနည်းငယ်တွင်နေမလဲ6နိုင်ကနေ9နိုင်ရဲ့အတွင်းမှာလည်းနားဆင်နိုင်ပါရဲ့ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ် SGC ကပံ့ပိုးကူညီချပြီးဖရန်ကြီးရမြန်မာနဲ့ Foundation ဤဝန်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မြန်မာရှိတော်နေလေးဖြစ်ပါစေရှင်
မင်္ဂလာပါညနေတဲ့သုတေသနအဖွဲ့ရဲ့တိပို့အစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်ရေးနိုင်ငံရေးငြိမ်းချမ်းရေးစားရကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ညနေတဲ့သုတေသနအဖွဲ့ကအမြဲဆောင်ကြီးလေ့လာနေပါတယ်ဒီတစ်ပတ်မှာတော့တိုင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့စနစ်ငြိမ်းချမ်းရေးအခြေအနေတွေရွေးကောက်ပွဲအလွန်ကာလနိုင်ငံတကာဆက်ဆံရေးအခင်းကျင်းနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပဲဖြစ်ပါတယ်ကျွန်မအိတ်တန်တာအေးပါ
ကျွန်တော်မင်းတန်တယ်ပါ
ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကြီးမှာလှုပ်ရှားမှုတွေအဖြစ်အပျက်တွေရှိခဲ့တယ်ပေါ့နော်။ဟိုဥပမာပြောရမယ်ဆိုလို့ရှိရင် DKP ခေါင်းဆောင်တွေအဖွဲ့လိုက်နှုတ်ထွက်သွားတာမျိုးဟိုနောက်မှတက်မတော်နဲ့ပြန်လဲညှိနှိုင်းနေဆိုတာတွေရှိတယ်။နောက်အစိုးရကလည်းအစိုးရတဲ့ထောက်ခံပွဲပြုလုပ်ဖို့ဆော်ဩတာတွေဟိုတက်မတော်ဘက်ကလည်းတက်မတော်ထောက်ခံပွဲကျင်းပပြုလုပ်နေတာတွေရှိတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆိုလို့ရှိရင်လည်းတက်မတော်ဘက်ကနေညညာချက်တွေထုတ်ပြန်နေတာမျိုးတွေရှိတယ်။ဟိုအစိုးရတက်မဖွဲ့စည်းခင်မှာနိုင်ငံတကာကနေလာရောက်တဲ့ဟိုတွိတ်ဆုံမှုတွေလည်းရှိတယ်။ဟိုထုံးကန်တိုင်းပဲပေါ့နော်တခြားတစ်ဖက်မှာလည်းတိုက်ပွဲတွေစစ်ပေးရှောင်တွေအရေးကလည်းအခွင့်အရေးဆက်လက်ရှိနေတော့မယ်။အဲ့ဒီတော့ပထမဦးဆုံးစစ်နဲ့ညီချင်းရေးကြောင့်စပြီးတော့ဆွေးနွေးကြည့်ချင်အောင်လေ။ဟိုကွန်မင်းတက်ဆယ်အနေနဲ့ဗာမြန်းစပြီးဆွေးနွေးကြည့်မယ်မသိဘူး။
ဒီကျွန်တော်လေးလာတွေ့ရှိထားတဲ့အထက်ကမှ2020ဒီဇင်ဘာလကုန်ပိုင်းကလေးကနေစပြီးတော့ဒီကရင်မျိုးသားစီယုံ KNU နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်။ဒီလိုဖြစ်ပွားတဲ့အကြောင်းရင်းတွေကဒီတက်စကန်တွေကိုပြန်လည်ဖယ်ရှားပေးဖို့ထုတ်ပြန်ကြေညာချက်တွေထုတ်တာကနေစပြီးဖြစ်ပွားလာခဲ့တာ။ဒီလထဲမှာဆိုရင်10ရက်နေ့ကနေ14ရက်နေ့အထိကို4ရက်ဆက်တိုက်ဒီတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်။ဒီတိုက်ပွဲတွေဖြစ်ပွားတာကတော့ကြာပြီပေါ့နော်။ဒါပေမဲ့ဒီတိုက်ပွဲတွေကဖြည့်ရှင်းနိုင်ခြင်းမျိုးမရှိသေးဘဲနဲ့ပို့ပြီးတော့ဆိုးလာတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီ KNU ကဗိုလ်ချုပ်ကြီးစောကျော်နေကတော့တက်စကန်တွေရွှေ့ပြောင်းသွားလာတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ကြိုတင်ပြီးတော့အကြောင်းကြားရမယ်။ပြီးတော့နှစ်ဖက်သဘောတူညီချက်တွေကိုရယူရမယ်။ဒီလိုမှမလုပ်ဘူးဆိုရင်တော့ဒီတိုက်ပွဲတွေကဆက်ပြီးတော့ရှိနေဦးမှာပဲလို့ပြောထားတဲ့မျိုးတွေကတော့တွေ့ရတယ်
။ဟုတ်တယ်နော်ဟိုတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်ချုပ်စုံမင်းထွန်းကလည်းဒီပွင့်လင်းရသည်ရောက်လာတဲ့အခါမှာရိခါပို့ဖို့အတွက်လမ်းဟောင်းပြုပြင်တာတို့လမ်းအသစ်ဖောက်တာတို့ရှိရပေါ့အဲ့ဒါအောင်မှ KNU ကနေချောင်းမြောင်းပြစ်ခတ်တယ်လို့ဆိုထားတာမျိုးတွေတွေ့ရတယ်ဒါပေမဲ့ဒီနေရာမှာတေချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဒီဟိုလမ်းဟောင်းပြုပြင်တဲ့နေရာလေးက NCA မထိုးခင်တည်းက KNU ထိန်းချုပ်နေမြေတွေဖြစ်တယ်အဲ့တော့တက်မတော်အနေနဲ့ဒီထိန်းချုပ်နေမြေတွေမှာလှုပ်ရှားမှုတစုံတရာပြုလုပ်နေဆိုလို့ရှိရင် KNU ဟိုအကြောင်းကြားလာနောက်သဘောတူညီချက်ယူပြီးမှထိန်းသိမ်းလုပ်တာမျိုးကတော့ပိုဖြစ်တဲ့နယ်လို့ယူဆတယ်တိုက်ပွဲတွေကရွာတွေအနီးအနားမှာဖြစ်နေတော့လေဟိုရွာသားတွေဒေသခံတွေရဲ့အနေအထားကိုဘယ်လိုညံရှိနေလဲမသိဘူ
းဒီတိုက်ပွဲတွေကြောင့်မလို့ဒေသခံတွေအနေနဲ့လက်နက်ကြီးကြတာတနက်ကြီးမှန်တာရင်းနဲ့ဒီနေရဲဆုံးခွာထွက်ပြေးနေရတာမျိုးကြီးကြုံနေရတယ်ဒီလိုကိစ္စရက်တွေကိုထိထိရရောက်ဖြည့်ရှင်းနိုင်တာမျိုးတွေတော့မတွေ့ရဘူးဒီတကယ်တမ်းဒီစစ်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လက်နက်ကင်ထားတဲ့တပ်ဖွဲ့တွေနဲ့ထိကြိုက်တာမျိုးမဟုတ်ဘဲနဲ့ဒီကြားတွေကလက်နက်မဲ့တဲ့ပြည်သူတွေကဒီစစ်ရဲ့ဒဏ်ကိုပို့ပြီးတော့ခံရတယ်ပေါ့လက်နက်ရှိတဲ့သူတွေထက်ဆိုင်ရင်ဒီလက်နက်မဲ့တဲ့ပြည်သူတွေကပို့ပြီးတော့ဒီစစ်ပွဲတွေကြောင့်မလို့လူခွင့်ရေးချိုးပေါက်ခံနေရတာတွေကိုအများကြီးပို့ပြီးကြုံနေရတယ်ပေါ့
တိုက်ပွဲသတင်းတွေအဲ့လိုမျိုးပြည်သူတွေထိခိုက်နေရတဲ့သတင်းတွေကိုနားထောင်ကြည့်ပြီးတဲ့နောက်မှာပေါ့နော်အခုလက်ရှိမှာဒီလိုမျိုးဖြစ်နေတာကဟို NCA မှာပါဝင်တဲ့ဂတိကဝတ်တွေသဘောတူညီချက်တွေကိုဟိုအကောင့်ထဲမပေါ်နိုင်တာလို့တော့သုံးသပ်မိတယ်အဲ့ဒီတော့အကြံပြုချက်အနေနဲ့ပြောလို့ရမယ်ဆိုရင် NCA ရဲ့အားနည်းချက်တွေကိုပြန်လည်ပြုပြင်ပြီးဟိုအတွက်ဆန်းစစ်သွားတာမှာပေါ့နော်ဟိုအဖြစ်ခန့်ရစဲအိမ်မှာပါဝင်တဲ့သဘောတူညီချက်တွေကိုလည်းပုံမူတိကျအောင်ပုံမူရှင်းလင်းအောင်ဟိုအဲ့ဒါမှလည်းအဲ့လိုလုပ်ထားမှထိထိရောက်ဖော်ဆောင်နိုင်တယ်လို့ယူဆတယ
်ဒီလိုပါပဲကင်းပြီနယ်အစံကိုပြောပြီးဆိုရင်တော့ဒီရခိုင်ဘက်ကိုဆက်ပြီးတော့ပြောချင်တယ်ဒီရခိုင်ဘက်မှာဆိုရင်ငင်းငယ်ကအမှန်တကယ်မရရှိသေးပေမဲ့စစ်ပွဲတွေပြိပခတွေမဖြစ်တော့တာနှစ်လကျော်လောက်ကြာနေပြီဖြစ်တယ်ဒီတိုက်ပွဲတွေမရှိတော့ပေမဲ့စစ်ကြံလက်နက်ပစ္စည်းတွေမြေမြုံမိုင်းရဲ့ NRA တွေကိုတော့ဒီပြည်သူတွေအနေနဲ့ခံနေရတယ်။အန်ယူနဲ့ဇပစားကြီးရွာမှာဆိုရင်ဒီဇန်နဝါရီလ10ရက်နေ့ကစစ်ကြံလက်နက်ပစ္စည်းတစ်ခုကိုရွာသားတယောက်ကတွေ့ရှိသွားတယ်။တွေ့ရှိပြီးသွားပြီးတော့မှဒီရွာထဲကိုယူဆောင်လာတယ်။အဲ့လိုနဲ့ပဲရွာသားတွေဝိုင်းဝန်းကြီးစုနေတဲ့အချိန်မှာပဲမတော်တဆပေါက်ကွဲသွားတဲ့အချိန်မှာဒီလိုပေါက်ကွဲမှုကြောင့်လူတယောက်ကတော့ပွဲချင်းပြီးတေဆုံးခဲ့တယ်။ကျန်တဲ့လူ၈ယောက်ကတော့ထိကြိုက်တံရရရှိခဲ့တယ်။တိတ်ဆုံးသွားတဲ့တယောက်ကတော့ဒီအသက်40ကျော်အရွယ်အမျိုးသမီးတဦးဖြစ်ပြီးတော့ဒီကြံရှိတဲ့ဒီ6ယောက်ထဲမှာမှဒီအသက်3နှစ်5နှစ်9နှစ်အရွယ်ကလေးငယ်တွေပါဝင်နေရတော့စိတ်မကောင်းဝယ်ရတွေ့မြင်ရတယ်ပေါ့နော်။ဒီတစ်ဆက်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ချင်းပြည်နယ်အကြောင်းပြောမယ်။ချင်းပြည်နယ်ပလောက်ဝချောင်းဝအနီးမှာဝါခုတ်ဖို့သွားတဲ့အမျိုးသမီးတဦးကဒီမင်းမြုံမိုင်းကိုနင်းမိတယ်။နင်းမိပြီးတော့မှဘယ်ဘက်စတော့မှထိကြိုက်တံရရသွားတယ်။သူရဲ့အမျိုးသားကဒီမြမတက်မတော်မှာတောင်ဝင်ထမ်းဆောင်နေရဖြစ်တဲ့အတွက်ကြောင့်တရင်းနေရ89မှာပဲစေကူသားမှုခံယူရယ်ပြီးတော့မှဒီစစ်တွေမှာရှိရဲ့စေယုံတရုံကိုပြောင်းလဲကူတာသွားမယ်လို့သိရတယ်။ဒီလိုမြင်းပြုံမိုင်းနဲ့စစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံတွေကဒီထိခိုက်မှုတွေတေဆုံးမှုတွေရှိနေရတယ်။ဒီလိုအချက်တွေထဲမှာကျွန်တော်အတွက်ဒီလအတွင်းမှာသိတာစီတဲ့အချက်ကအရင်တစ်ပတ်တိဖို့အစီအစဉ်မှာပြောသွားခဲ့တဲ့ကြောက်တော်မျိုးနယ်ကမြင်းမြုံမိုင်းနေမိတဲ့အမျိုးသမီးပေါ့နော်။ဒီအမျိုးသမီးကတော့ဒီကြောက်တော်မျိုးနယ်မှာရှိတဲ့ဆေးရုံတရုံမှာဆေးကုသမှုခံရင်းနဲ့ဒဏ်ရာတွေပြင်းထန်လို့နေတဲ့အတွက်ကြောင့်ဒ ီနေ့ဆက်ရှိရနေ့မှာပဲကွယ်လွန်သွားခဲ့တယ်
။အခုလိုမျိုးအရသားတွေတိတ်ဆုံးနေတာထိခိုက်ခံရနေတဲ့ဟာတွေကိုကြားရတာအရင်စိတ်မကောင်းဝယ်ရပဲဖြစ်တယ်။တခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်မှာပြီးခဲ့တဲ့အပတ်က15ချိန်မြောက်ပြည်နယ်လွှတ်တော်အစည်းအဝေးကိုကျင်းပခဲ့တယ်။ဟိုဒီအစည်းအဝေးမှာထူးထူးခြားခြားအဆိုနှစ်ခုတင်သွင်းခဲ့တယ်ပေါ့နော်။ဟိုပထမတစ်ခုကတော့ AA ကိုအကြမ်းဖက်အဖွဲ့အစည်းဖယ်ရှားပေးမယ်ဆိုတဲ့အဆိုပါ။January 14ရက်နေ့တုန်းကဒီအဆိုကိုပြည်ထောင်စုအဆင့်ကိုတောင်းဆိုမယ်ဆိုပြီးတော့ဟိုအတည်ပြုခဲ့ကြတယ်။အဲ့ဒီနေ့မှာပဲရခိုင်ပြည်နယ်မှာဟိုအင်တာနက်တူးချီပဲရရှိသေးတဲ့မြို့နယ်တွေကို 4G အဖြစ်အဆင့်မြင့်တင်ပေးဖို့အဆိုကိုတောင်းဆိုခဲ့ကြတယ်။ဟို2019ခုနှစ်ကတည်းကရခိုင်ပြည်နယ်က10မြို့နယ်နောက်ပြီးတော့ဟိုချင်းပြည်နယ်ပလက်ဝါပါပါဝင်လို့ရှိရင်စုစုပေါင်း9မြို့နယ်ပေါ့နော်။အဲ့ဒါကိုအစိုးရဘက်ကနေအင်တာနက်ပိတ်ထားတာမျိုးဖြစ်တယ်။ဟို2020နှစ်လေလောက်မှာမောင်တုံးမြို့ကို 4G ဖွင့်ပေးခဲ့တယ်။ဟိုတခြားမြို့နယ်တွေကလည်းတူးချီတော့ရရှိခဲ့တယ်။ဟိုအခုလက်ရှိမှာတော့ဒီ 2G အင်တာနက်ကို 4G ရရှိအောင်ဆိုပြီးတောင်းဆိုနေတာပဲဖြစ်တယ်။ရခိုင်ပြည်နယ်မှာငင်းချင်းလုပ်ငန်းစဉ်ပေါ်ဆောင်နေတဲ့အချိန်ဒီ AA ကိုအကြမ်းဖက်အဖွဲ့ကနေဖယ်ရှားပေးမှုဆိုတဲ့အဆိုကဟိုကောင်းမွန်တဲ့အဆိုတစ်ခုလို့သုံးသပ်မိတယ်။အပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့ကဟို AA အဖွဲ့နဲ့နေမဟုတ်ဘူးအခြားလက်နက်ကန်အဖွဲ့တွေနဲ့လည်းဒီယုံကြည်မှုတည်ဆောက်တဲ့နေရာမှာပုံမလွဲကူလာမယ်လို့ယူဆမိတယ်။အင်တာနက်ကိစ္စဆိုရင်လည်းအဲ့လိုပဲပေါ့နော်အခုလက်ရှိမှာတော့ဟိုရခိုင်ပြည်နယ်မှာစည်ရေးပဋိပက္ခတွေအငြင်းချနေပြီဟိုအရင်တုန်းကတော့စည်ရေးပြင်းထန်နေရောအင်တာနက်ကိုအသုံးပြုပြီးစည်ရေးလှုပ်ရှားမှုလုပ်မယ်အဲ့လိုမျိုးဟိုစိုးရိမ်ချက်တွေရှိတာပေါ့နော်အခုလက်ရှိမှာစည်ရေးငြင်းချနေတာဖြစ်တဲ့အတွက်ဟိုအင်တာနက်ပြန်ဖွင့်ပေးလိုက်တာကဟိုပြည်သူလူထုရဲ့ဒီလူမှုစီးပွားဘဝတိုးတက်ဖို့လို့နောက်ပြီးတော့ပညာရေးလက်လန်းမှုဖို့လို့ COVID-19 လိုမျိုးဟိုကျန်းမာရေးစောင့်ရှောက်မှုတွေရရှိဖို့နောက်ရခိုင်ပြည်နယ်မှာဆိုဟိုမြေမြုံမိုင်းအန္တရာယ်ပေါ့နော်ဟိုမြေမြုံမိုင်းနဲ့ပတ်သက်တဲ့ awareness တွေရရှိဖို့အတွက်ပြည်သူတွေအနေနဲ့ internet ကလိုအပ်တယ်လို့သုံးသပ်မိတယ်။
ဟုတ်ကဲ့ဒီကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်အကြောင်းတွေပြောပြီးပြီဆိုရင်တော့ဒီရှမ်းပြည်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုပြောခြင်းနဲ့ဒီရှမ်းပြည်မြောက်ပိုင်းမှာဆိုရင်မန်တုံမိုင်းလုံးလားရှုနဲ့နန်းစံမြို့နယ်မှာမြမတက်မတော်နဲ့ TNL တို့ကဒီတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တယ်။ကြောက်မဲမျိုးနယ်မှာဆိုရင်လည်း TNL နဲ့ RCS တက်မတော်တို့ကဒီလ12ရက်နေ့နဲ့16ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်။အဲစုစုပေါင်းတိုက်ပွဲကတော့2ချိန်ဖြစ်ပွားခဲ့တယ်။ဒီတအန်းမျိုးသားလွတ်မြောက်ရေးတက်မတော် TNL ရာဆိုရင်မြောက်ပိုင်းမဟာမိတ်၃ဖွဲ့ထဲမှာတစ်ဖွဲ့အပါအဝင်ဖြစ်ပြီးတော့ဒီတစ်ဖက်သက်အပြစ်ခတ်ရဲ့အကြောင်းကြေညာထားတဲ့အဖွဲ့လေးဖြစ်တယ်။ပြီးတော့ဒီလထဲမှာပဲသူကကြေညာချက်2ဆောင်ကိုထုတ်ပြန်ထားတာရှိရဲ့။ကြေညာချက်2ဆောင်ကသူတို့ရဲ့58နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာထုတ်ပြန်ထားတာ။နောက်ထပ်2ဆောင်ကတော့ဒီဘ ഹു ကော်မတီနှစ်ပတ်လည်အစည်းအဝေးမှာထုတ်ပြန်ထားတဲ့ကြေညာချက်တွေဖြစ်တယ်။ဒီကြေညာချက်တွေထဲမှာဆိုရင်တိတာစီရဲ့အချက်တွေကကြတော့ဒီ TNLA အနေနဲ့မြန်မာတပ်မတော်နဲ့ RCS တပ်မတော်တို့ကသူ့အပေါ်ကိုထိုးစစ်ဆင်တိုက်ခိုက်နေရတဲ့အကြောင်းမျိုးသူ့အနေနဲ့ခုခံကာကွယ်နေရတယ်ဆိုတာမျိုးတွေဖော်ပြထားတယ်။ပြီးတော့သူ့အနေနဲ့တခြားလက်နက်ကိုင်အဖွဲ့တွေကသူ့ကိုနိုင်ငံရေးကငင်းငင်းစကားပြောဖို့လာရောက်ကမ်းလှမ်းလာခဲ့မယ်ဆိုရင်သူ့အနေနဲ့အစဉ်အလင်းဖြစ်နေရဲဆိုတဲ့အကြောင်းကိုပြောထားတယ်။တကယ်လက်တွေ့မှာတော့ဒီ TNL ကအခြားအဖွဲ့တွေကိုငင်းငင်းစကားပြောဖို့ကမ်းလှမ်းထားတာမျိုးတွေမရှိသလိုသူ့ကိုလည်းလာပြီးတော့ကမ်းလှမ်းထားတာမျိုးတွေကိုတော့မတွေ့ရပါဘူး။လက်ရှိအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရအတွက်ဒုတိယအကြိမ်အစိုးရတက်တန်းဟာလည်းရောက်ရှိလာတော့မှာဖြစ်တယ်။ဒီအစိုးရတက်တန်းအတွက်ဒီငင်းငင်းရေးဖြစ်စဉ်တွေတိုက်ပွဲတွေကသူတို့အတွက်ကြီးမားတဲ့စိန်ခေါ်မှုတည်ရလေဖြစ်တယ်။ဒီနိုင်ငံတကာအနေနဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေဒီစီးပွားရေးအပေါ်မှာစိတ်ဝင်စားမှုတွေရှိလာတယ်။ဒီလိုစိတ်ဝင်စားမှုတွေရှိလာတဲ့အတွက်ကြောင့်ပဲဒီမြန်မာနိုင်ငံကိုတရုတ်နိုင်ငံ၊ဂျပန်နိုင်ငံနဲ့ရုရှားနိုင်ငံနိုင်ငံကြီး၃နိုင်ငံတို့ကနေပြီးတော့မှကိုယ်စားလှယ်တွေဆင်လွတ်ပြီးတော့လာရောက်တွေ့ဆုံခဲ့ကြရရှိတယ်။တရုတ်နိုင်ငံကလာရောက်တွေ့ဆုံတဲ့အထက်ကမှစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေတတိထားမယ့်အချက်တွေကိုမအိမ်ရပဲဆက်ပြီးပြောပြပေးပါဦး။
ဟုတ်ကဲ့ဟိုလေတရုတ်နိုင်ငံလာသွားတာကတော့တရုတ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တယ်ဟိုနိုင်ငံတော်ကောင်စီဝင်လည်းဖြစ်တယ်မစ္စတာဝမ်ဂျီပေါ့နော်သူကဟို January 17ရက်နေ့ကလာရောက်ခဲ့တာဖြစ်တယ်ဟိုသူ့ရဲ့ခရီးစဉ်မှာဟိုတွေ့တွေ့ခဲ့တာတွေကနိုင်ငံတော်သမ္မတပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နောက်ပြီးတော့ကာကွယ်ရေးဦးစီးချုပ်နောက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ထမ်းဌာနဝန်ကြီးတွေလည်းပါတယ်ပေါ့နော်သူတို့တွေကတော့တရားစီတွေ့ဆုံခဲ့တာပဲဖြစ်တယ်ဒီဆွေးနွေးချက်တွေမှာဟိုတရုတ်မြန်မာစီးပွားရေးဆင်ခြင်နဲ့ပတ်သက်တဲ့ကိစ္စရပ်တွေဆွေးနွေးသွားတယ်လို့သိရတယ်နောက်ပြီးတော့ဟို COVID-19 ကာကွယ်ရေးကုသရေးထိန်းချုပ်ရေးဒီအကြောင်းအရာတွေလည်းပါဝင်တယ်အရင်နှစ်တည်းကတည်းကလုပ်ခဲ့တဲ့ဒီတရုတ်မြန်မာယဉ်ကျေးမှုနဲ့ခရီးသွားလာရေးနှစ်အခမ်းအနားပေါ့နော်အဲ့ဒါကိုဒီနှစ်မှာလည်းဆက်လုပ်မယ်ဆိုတဲ့အကြောင်းတွေထည့်သွင်းခဲ့တယ်အထူးသဖြင့်တတိထားမဲ့အရာကတော့ဟိုတရုတ်နဲ့မြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာမှာပုံမူရင်းနှီးချက်ခဲဆိုတာပူးပေါင်းသွားမယ်ဆိုတာမျိုးကိုထည့်သွင်းသွားတာတွေ့ရတယ် ဒီဆွေးနွေးပွဲမှာတခြားစာချုပ်ဟိုစာချုပ်ရေးထိုးမှုတွေနောက်ပြီးစာချုပ်လွှာရေးထိုးမှုတွေလည်းပါဝင်ခဲ့တယ်။ဥပမာပေးရမယ်ဆိုလို့ရှိရင်မန္တလေးကျောက်ဖူယထာလန်းစီမံကိန်းလိုမျိုးအဲလိုစီးပွားရေးစီမံကိန်းစာချုပ်လွှာတွေပါဝင်တယ်။ဟိုငြိမ်းချမ်းရေးနဲ့ပတ်သက်တာဆိုလို့ရှိရင်လည်းဒီကချင်ပြည်နယ်မှာထွက်ပြေးတိမ်းရှောင်နေရတဲ့နေရဲဆွတ်နဲ့ဒုက္ခသည်တွေအတွက်ပေါ့နော်။တရုတ်နိုင်ငံဘက်ကနေပြီးငွေကြေးထောက်ပံ့မယ်ဆိုတဲ့စာချုပ်လွှာမျိုးတွေလည်းပါဝင်တယ်။နောက်ထပ်ထူးခြားချက်တစ်ခုကတော့မစ္စတာဝန်ယီကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အောင်တို့တွေ့တဲ့အချိန်မှာဒီ2019ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်အရင်းနဲ့ပတ်သက်ပြီးဆွေးနွေးသွားတယ်ဆိုတာသိရတယ်။ဟိုဒီကိစ္စမှာပေါ့နော်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့အမည်နာမကိုတော့ခေါ်ယူသုံးစွဲနေတာမျိုးတော့မရှိသေးပါဘူး။ဟိုနိုင်ငံခြားရေးဝန်ကြီးပြန်သွားပြီးသိမကြခင်မှာပဲနော်ဟိုတရုတ်နိုင်ငံ၊ဘင်္ဂလားဒေ့ရှ်နိုင်ငံနောက်မြန်မာနိုင်ငံသုံးနိုင်ငံကြားမှာအလို့သဘောဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တယ်ပေါ့။ဟိုဒီလိုအလို့သဘောဆွေးနွေးပွဲကိုတရုတ်နိုင်ငံအနေနဲ့ဟိုမနစ်ကလေးကဘေကျင်းမှာပြုလုပ်မယ်လို့စီစဉ်ခဲ့တာဖြစ်တယ်။ဒါပေမဲ့ဟိုအကြောင်းအကျောင်းတော့မလုပ်ဖြစ်ခဲ့ဘူးပေါ့နော်။ဒီဆွေးနွေးပွဲကဟိုပထမဆုံးအချိန်အွန်လိုင်းအလုပ်တဲ့အစီအစဉ်ဆွေးနွေးပွဲမျိုးလည်းဖြစ်တယ်။ဟိုထူးခြားချက်အနေနဲ့ကတော့အစိုးရအဖွဲ့ခေါင်းဆောင်တွေကတက်ရောက်တာလို့မျိုးမဟုတ်ဘဲနဲ့ဒုတိယဝန်ကြီးအဆက်ရာထူးရှိတဲ့လူတွေတက်ရောက်ကြတာပဲဖြစ်တယ်။မြန်မာနိုင်ငံဘက်ကဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဟိုဒုတိယဝန်ကြီးဦးဟောက်ထိုးစွန်းပါတယ်။နောက်ပြီးတော့တရုတ်နိုင်ငံဘက်ကဆိုရင်နိုင်ငံခြားရေးဒုဝန်ကြီးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဆိုလို့ရှိရင်အမြင်နိုင်ငံခြားရေးဘက်ကအမြင်နဲ့အတွင်းဝင်တယောက်ပါတာတွေ့ရတယ်။ဒီဆွေးနွေးပွဲရဲ့အဆုံးသတ်မှာပေါ့နော်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်ဟိုအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရရှိခဲ့တယ်လို့တော့သုံးပတ်လုံးကဆိုထားတာတွေ့ရတယ်
။ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးရလဲအရေးကြီးတဲ့အချက်တစ်ချက်ဖြစ်တယ်။ဒီဒုက္ခသည်တွေနေရပြန်ရေးအတွက်ပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံလုံးကအချိန်ချင်းတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်။ဒီတွေ့ဆုံဆွေးနွေးမှုတွေကလက်တွေ့မှာအကောင့်ထဲမပေါ်လာဘဲနဲ့ပြတ်ခဲ့ရတယ်။ဒီပြက်ခဲ့ရတဲ့အကြောင်းရင်းတွေကမြန်မာအစိုးရအနေနဲ့ဒီဒုက္ခတွေတွေအပေါ်လူအခွင့်အရေးတွေနိုင်ငံသားအခွင့်အရေးတွေအသက်အိုးအိမ်စီးစိမ်ဆိုင်ရာအာမခံချက်တွေသူတို့ရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်အာမခံချက်တွေကိုပြည်ပြည်ဝဝမပေးနိုင်တဲ့အတွက်ကြောင့်ပြက်ခဲ့ရတာဖြစ်တယ်။တကယ်လို့ဒီဒုက္ခတွေတွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံဖို့ရည်ရွယ်ရဆိုရင်လွတ်လပ်စွာလှုပ်ရှားသွားလာခွင့်တွေအပါအဝင်လူအခွင့်အရေးတွေကိုလည်းပြည်ပြည်ဝဝပေးနိုင်ဖို့ပုံမှန်ပြင်ဆင်ရပါလိမ့်မယ်။
ဟုတ်ကဲ့နောက်ပြီးတော့ပေါ့နော်ကြားသိရတာကဒီသုံးဝန်ဆိုင်ဆွေးနွေးပွဲကနေဟိုရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံမှာက2021ခုနှစ်ဇွန်လလောက်ဖြစ်နေပေါ့အဲ့လိုမျိုးပြောထားတယ်အဲ့တော့အချိန်အဖြစ်ကြည့်မယ်ဆိုရင်5လအချိန်ရသေးတယ်။ဟိုဒုက္ခသည်တွေအတွက်အသက်အမခံချက်တွေ၊ဘဝနေထိုင်မှုအမခံချက်တွေ၊တရားမျှတမှုအမခံချက်တွေ၊လူ့အခွင့်အရေးဆိုင်ရာအမခံချက်တွေဒါတွေကိုအကောင့်ထဲပေါ်ပေးနိုင်တယ်။ဟိုတိကျပြေကြတဲ့မူဝါဒတွေချပြနိုင်တယ်ဆိုရင်တော့ဒုက္ခသည်တွေဟိုပြန်ဝင်လာလိမ့်မယ်လို့မျှော်လင့်မိတယ်။ဒုက္ခသည်တွေပြန်ဝင်လာတာနဲ့တစ်တိုင်းနဲ့ထဲမှာပဲတခြားစိန်ခေါ်ချက်တွေကိုဟိုကြိုတင်ပြင်ဆင်ထားမှရမယ်။ဥပမာပြောရရင်ဟိုကောလာဟာလာလူမျိုး၊တရင်အမားလူမျိုးနောက်ပြီးတော့ဟိုဒုက္ခသည်တွေပြန်လာမယ့်ကိစ္စကိုစန့်ကျင်တာလူမျိုးဒါတွေကိုဘယ်လိုကံတွေဖြေရှင်းမလဲဆိုတဲ့ကြိုတင်စီမံချက်တွေလည်းရှိရမယ်။နောက်ထပ်တစ်ခုကဒီအချိန်က COVID-19 ရောဂါဖြစ်ပွားနေတဲ့အချိန်လေးဖြစ်တယ်။အဲ့ဒါဆိုတော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေအထောက်ပံ့တွေကိုလည်းကြိုတင်ပြင်ဆင်ထားဖို့လိုအပ်မယ်လို့ယူဆတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ဒုတိယသက်တမ်းမှာပေါ့နော်ဒီစစ်ဟိုစစ်ရေးညီချင်းရေးပဋိပက္ခတွေဦးတာမဟုတ်ဘဲနဲ့လူမှုပဋိပက္ခတွေဒီလိုမတူညီတဲ့လူတန်းစားတွေအားမှာဖြစ်နေတဲ့ပြဿနာတွေဒါတွေကိုလည်းဖြေရှင်းပေးဖို့လိုအပ်တယ်လို့ယူဆမိတယ်။အဲ့ဒါမှလည်းမြန်မာနိုင်ငံအနေနဲ့ဒီနိုင်ငံတကာအလဲမှာဂုဏ်သိက္ခာပြန်လည်မြင့်တင်နိုင်လိမ့်မှာပဲဖြစ်တယ်။ဒါကတော့ရှေ့မှာဒီတရုတ်နိုင်ငံနဲ့ဟိုတရုတ်နိုင်ငံနိုင်ငံသားရေးဝင်ကြီးလာတွေ့သွားတာနောက်ပြီးတော့ဟိုသုံးနိုင်ငံဆွေးနွေးပွဲကိစ္စတွေဖြစ်တယ်ပေါ့နော်ဟိုတခြားဟိုဂျပန်နိုင်ငံတို့ရုရှားနိုင်ငံတို့လည်းရှိသေးတော့ဂျပန်နိုင်ငံနဲ့ပတ်သက်ပြီးတော့ကဘာတွေတွေ့ရှိတာလဲမသိဘူ
းဟုတ်ကဲ့ဒီဂျပန်နိုင်ငံကဆိုရင်ဒီဂျပန်မြန်မာချစ်ကြည်ရေးအသင်းဥက္ကဋ္ဌလည်းဖြစ်လွတ်တော်မဟောင်းလည်းဖြစ်တဲ့မစ္စတာဟီရဲဝါဒနာဘေးကဒီမြန်မာနိုင်ငံကိုလာရောက်တွေ့ဆုံနေတယ်သူကတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့လို့တစ်ဖက်မှာလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘုဒ္ဓမူကြီးမင်းအောင်လှိုင်တို့ ਨੇ တီးခြားစီတွေ့ဆုံနေတယ်။ဒီလိုတွေ့ဆုံခဲ့တဲ့အချိန်မှာဒီမြန်မာနိုင်ငံရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီဂျပန်နိုင်ငံရဲ့ယင်းနှီးမြုပ်နှံမှုတွေကိုပုံမတိုးမြင့်လှုပ်ဆောင်မှုဆွေးနွေးကြတယ်။မြန်မာတက်မတော်ကာဝေးဦးစီးချုပ်နဲ့ဆွေးနွေးရတဲ့နေရာမှာလည်းသူကဒီနှစ်နိုင်ငံတက်မတော်တွေကြားမှာဆက်ဆံရေးအပြန်အလှန်တိုးမြင့်လှုပ်ဆောင်မှုတွေဆွေးနွေးကြတယ်လို့တော့သိရတယ်။ဒါရီကိုကြည့်ချင်းအပြင်ဒီနှစ်ပိုင်းတွေမှာဂျပန်နိုင်ငံကမြန်မာနိုင်ငံရင်းနဲ့စီးပွားရေးမှာထဲထဲဝင်ဝင်ပါဝင်ဖို့ကြိုးစားလာတယ်လို့တော့တုံ့သက်လို့ရတယ်။
ဒီလိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့ကလာရောက်တွေ့ဆုံနေပြီးတော့ညီရုရှားနိုင်ငံကလာရောက်တွေ့ဆုံနေတာမျိုးလည်းရှိရဲ့ဒီရုရှားနိုင်ငံကလာရောက်တွေ့ဆုံနေတဲ့အချိန်မှာဒီစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေအဲဒီလိုအချက်တွေကဘာတွေများရှိမလဲဆိုတော့မအိမ်ရမယ်ပြောပြ
Okay, ho Russia နိုင်ငံတော့လာတော့တာဟိုကာကွယ်ရေးဝင်ကြီးဖြစ်တယ်ပေါ့နော်ဟိုသူ့ရဲ့ခရီးစဉ်ကထူးခြားတယ်ဘာဖြစ်လို့လဲဆိုတော့သူကမြန်မာနိုင်ငံဘက်ကဟိုကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမရောက်နိုင်တဲ့တွေးဆုံသွားတယ်ဟိုတခြားအစိုးရအဖွဲ့ဘက်ကတစုံတယောက်နဲ့မှတွေးဆုံသွားတာမျိုးမရှိခဲ့ဘူးပေါ့နော်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးလာရောက်လည်ပတ်မှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းတွေနောက်ပဲမြန်မာတပ်မတော်ဘက်ကသတင်းတွေမှာလည်းအရင်အချိန်ချင်းပြည့်ပြည့်ဖော်ပြထားတာမျိုးတော့မရှိဘူး။ဒါပေမဲ့နိုင်ငံတကာသတင်းတွေနဲ့ဒီဟိုရုရှားနိုင်ငံရဲ့ကာကွယ်ရေးဝင်ကြီးဌာန website ပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံနဲ့ Russia Federation အကြားကဟိုဆက်ဆံရေးကိုဖော်ပြထားတာမျိုးတွေ့ရတယ်။ဟိုဥပမာအနေနဲ့2000ခုနှစ်ကတည်းကရုရှားနိုင်ငံကဟိုမြန်မာနိုင်ငံကိုလက်နက်ပစ္စည်းတွေရောင်းချနေတယ်ဆိုတဲ့အကြောင်းဟိုလက်နက်စနစ်တွေနောက်အမောင်းတင်လေယာဉ်တွေဟိုနောက်ပြုံးခွင်းစနစ်တွေဟိုလေချောင်းကရန်ကာခွေရေးစနစ်တွေဒါတွေလည်းပါဝင်ခဲ့တယ်လို့သူဖော်ပြထားတယ်။နောက်ပြီးတော့ဟိုရုရှားနိုင်ငံကလည်းကြီးမှုချင်းပါတယ်အဲ့လိုစစ်ရေးလေးချင်းမှုတို့နောက်ဟိုစစ်ရေးပြိုင်ပွဲတို့ဒီဟာတွေမှာလည်းမြန်မာတပ်မတော်အနေနဲ့ပါဝင်တယ်ဆိုတာမျိုးဖော်ပြထားတယ်ပေါ့နော်။ဒီတစ်ခါမှာတော့ဒုံးခွဲစနစ်တစ်ခုပါတယ်နောက်ပြီးတော့မောင်းသူမဲလေယာဉ်တွေပါတယ်နောက်ဟိုရေဒါစနစ်တစ်ခုလည်းရောင်းချပေးခဲ့တယ်လို့ဖော်ပြထားတာရှိတယ်။နောက်ထပ်တစ်ခုကဟိုမြန်မာနိုင်ငံမှာရှိတဲ့အလိုမျိုးဝယ်ယူထားတဲ့ရုရှားလက်နက်တွေပေါ့နော်ပြုပြင်ဖို့ထိမ့်သိမ်းဖို့အတွက်နှစ်နိုင်ငံပူးပေါင်းထားတဲ့ဟို Joint Service Technical Center အကြောင်းကိုလည်းအနည်းငယ်ဖော်ပြသွားတာတွေ့ရပါတယ်။
ဒါတွေကိုကြည့်ချင်းအဖြစ်အားလုံးကမြန်မာနိုင်ငံကိုလက်နက်ရောင်းချဖို့အတွက်လာရောက်တာစီးပွားရေးထပ်တိုးလှုပ်ဆောင်ဖို့အတွက်လာရောက်တာဒီတစ်ဖက်မှာလည်းဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတွေမှာကူညီဖို့လာရောက်တာဆိုတဲ့အချက်တွေကိုတွေ့ရတယ်။ဒီထားပွေရာကောင်းတဲ့အချက်တစ်ခုကတော့ဒီနိုင်ငံတကာရဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဆိုတာအတိုင်းအတာတစ်ခုအတွက်အထောက်ပံ့ကောင်တစ်ခုဖြစ်စေနိုင်တယ်ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့တပြိုင်တည်းထဲမှာပဲဒီလူတွေရဲ့လူမှုစီးပွားဘဝတွေပေါ်မှာတရားမှုတွေရှိလာနိုင်တယ်သဘာဝတည်ရန်စတာအရင်းမြစ်တွေရေရှည်တည်နှံခိုင်မြဲနေရမယ့်နေရာမှာလည်းတရားမှုတွေထိရောက်မှုတွေဖြစ်လာနိုင်တယ်ဒီဒါတွေကြောင့်မလို့ဒီရင်းနှီးမြှုပ်နှံမှုတွေကတရားမျှတမှုရှိဖို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်နောက်ဆုံးတစ်ချက်အနေနဲ့ဒီရင်းနှီးမြှုပ်နှံမှုတွေကရှည်ရွေးစဲတန်ဖိုးအမှတ်လက္ခဏာရဲ့အပေါ်မှာလေးစားလိုက်နာဖို့လိုအပ်ပါတယ်တိဖို့
ကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြိမ်းချမ်းရေးကအရေးတကြီးလိုအပ်ပါလေတိဖို့ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲညှိနှိုင်းချင်ပါတယ်ဒီအစီအစဉ်ကို VOA ရဲ့စနေညရုပ်သံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်သွားမှာပဲဖြစ်ပါတယ်ကျမတို့ညဉ့်နေတဲ့သုတေသနအဖွဲ့ရဲ့အစီအစဉ်ခန်းစာတွေကိုဖတ်ရှုခြင်းရင်ညဉ့်နေတဲ့ Analytical ဆိုတဲ့ Facebook Page ကနေဖတ်ရှုနိုင်ပါတယ်ရှင်အားလုံးရှင်လင်းချမ်းသာပါစေ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတိုက်ဖြတ်ဖို့ကြိုးစားမှုအစိတ်အပိုင်းတစ်ခုဖြစ်နေ။နိုင်ငံတွင်ဘလို့ပုံစံနဲ့တွာလာတာမျိုးဖြစ်ဖြစ်နှာခေါင်းစည်းမတက်မနေအစည်းကမ်းသတ်မှတ်ချက်ကိုအမေရိကန်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာန CDC ကတောက်ကြံနေညနေမှာထုတ်ပြန်လိုက်ပါတယ်။ဒီကန့်သတ်ချက်အမိန့်ဟာအမေရိကန်ရှေ့ပိုင်းစံတော်ချိန်တနင်္လာနေ့ညတကောင်းရံမှာစတင်မှာဖြစ်ပါတယ်။ဒီကန့်သတ်မှုအရဘလို့ရင်းအမျိုးအစားနဲ့ဖြစ်ဖြစ်အမေရိကန်နိုင်ငံကိုလာရောက်သူတွေဒါမှမဟုတ်နိုင်ငံတွင်ခီးသွွားသူတွေအတွက်ရင်းအတွင်းနဲ့အတက်အဆင့်လုပ်ချင်တွေမှာနှာခေါင်းစည်းတက်ဖို့လိုအပ်တယ်လို့နိုင်ငံတွင်ခီးသွွားလာတဲ့ဗုဒ္ဓယုံတွေအဝေးပြေးခိတ်လို့နေရာတွေအားလုံးမှာလည်းနှာခေါင်းစည်းတက်ဆင်ဖို့လိုအပ်ပါတယ်။အမေရိကန်တရားဥပဒေရဲ့စနစ်တစ်ခုလုံးမှာနှာခေါင်းစည်းတက်ဆင်တာကိုလိုအပ်ချက်တည်းအနေနဲ့ပြဋ္ဌာန်းတာဟာအမေရိကန်နိုင်ငံသားအားလုံးကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဒီကာယောဂါကာလအတွင်းမှာတော့စိတ်ချလက်ချက်ခီးတန်းပြီးသွားနိုင်ပြီလို့ယုံကြည်မှုရှိလာစေဖို့ဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။COVID-19 ကူးစက်သူဆက်ပြီးတိုးလာနေတယ်လို့ကူးစက်ညံဗီဇာပြောင်းပို့တဲ့အန်ဒီယာဘာချီးနေတဲ့အတွက်နိုင်ငံတချို့ကခီးသွန်းကန့်တတ်မှုအတစ်တွေကိုချမှတ်လာကြပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှအပကျန်နိုင်ငံအားလုံးနိုင်ငံတွင်းအဝင်ထွက်မလုပ်ဖို့အတွက်ပြင်သစ်နိုင်ငံကတားမြစ်လိုက်ပါတယ်။ဒီကန့်တတ်ချက်မူဝါဒအတစ်ကိုတနည်းရင်းနဲ့မှစတင်မှာဖြစ်ပြီး EU ဖွဲ့ဝင်နိုင်ငံတွေကလည်းလာမဲ့သူတွေအတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကင်းကြောင်းအထောက်အထားပြဖို့လိုအပ်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံကတော့သူ့နိုင်ငံတွင်းကို Britain, Ireland, Brazil, South Africa, and Portuguese, Bahrain, Europe, and Africa, and Myanmar, and the other people who are living in the world. COVID-19 is a good thing. ဒီဆိုအတူကသုံးတောင်တရာ၂၁ရှိနေပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရောဂါစတင်ဖြစ်ပေါ်တဲ့ဇင်းရီကိုစုံစမ်းစစ်ဆေးနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့
This program has come to you from the Voice of America, Washington.